Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အသံရဲ့2025ခုနှစ်ဖေဖော်ဝါရီလ19ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိတိုက်ရိုက်ထုတ်လွှင့်နေပါပြီ။ပထမနိုင်ဝက်ကိုတော့လိုင်းဒိုမီတာ2530နဲ့40တို့ကနေဖမ်းယူနိုင်ပြီးအစီအစဉ်တစ်ခုလုံးကိုတော့လူထုမိတ်ဆွေရုပ်သံ barmis.voanews.com Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်။
ကာဇာပြန်လည်ထူထောင်ရေးအီဂျစ်ပြေးဆွဲနေတဲ့အဆိုပြုချက်မှာဘာတွေပါဝင်ပါသလဲ။နောက်ထပ်ဒဇဂန်6အုပ်နဲ့ရုပ်အလောင်း၄ခုပြန်လွှဲပေးဖို့ဟာမတ်စ်ကကြေညာပါတယ်။တောင်အာဖရိကနိုင်ငံမှာပြုလုပ်မဲ့ G20 အစည်းအဝေးအမေရိကန်မတက်ဘူးလို့ဘွန်ကြီးရူဘီယိုကဆိုပါတယ်။
အမေရိကန်ပြည်သူအိုကလာဟိုမာပြည်နယ်မှာကျောင်းသားတွေနဲ့မိဘတွေရဲ့လွင့်မှုချစ်ချက်ရေးဆိုင်ရာအချက်လက်တွေကောက်ခံဖို့ပြင်ဆင်နေတဲ့အချိန်ဒီစကိုင်းတိုင်းကနီမာတို့လေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးထိခိုက်ရမှုရိုဟင်ဂျာရေးနဲ့ပတ်သက်ပြီးအာဂျင်တီးနားတရားရုံးကဒေါအောင်ဆန်းစုကြည်ကိုဖမ်းဝရမ်းထုတ်တာကနေပယ်ဖျက်ပေးဖို့ NUG ကတောင်းဆိုထားတဲ့အကြောင်းလို့ကိုဒီမိနစ်ခင်းမှာတင်ပြပါမယ်အပတ်စဉ်ခဏရီတဲမှာတော့မြေကြီးဩစာအမေရိကန်နိုင်ငံရေးဆိုရှယ်မီဒီယာလူကြီးများသတင်းတို့ကဘာတလွားခီးသွားစီစဉ်တို့ကိုထုတ်လွှင့်มาဖြစ်ပါတယ်အခုတော့ဥတင်မောင်တန်ကသတင်းတွေပြောပြပေးပါအောင်ရှင
်သုံးနှစ်ကြာရုရှားယူကရိန်းစစ်ကိုအဆုံးသတ်ဖို့မျှတရေးရှိဒီတာနဲ့ဖြည့်ရှင်းမှုတရားရအောင်အမေရိကန်ပြည်ထောင်စုကစ조사နေတယ်လို့နိုင်ငံရေးဝန်ကြီးမာကိုရူဘီယိုကအင်္ဂါနေ့ကပြောလိုက်ပါတယ်ညဉ့်ညဲရဖို့ရုရှားနဲ့ယူကရိန်းမှာအလျှော့ပေးကြရပါမယ်လို့လဲသူကဆိုပါတယ်။ဆော်ဒီအာရေဗျနိုင်ငံမှာရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလက်ဖရော့ဖ်နဲ့နိုင်အကြောကြားဆွေးနွေးခဲ့ပြီးတဲ့နောက်ဝန်ကြီးမာကိုရူဘီယိုကအခုလိုပြောလိုက်တာပါ။ညီမချက်ကတော့မြတ်တာတာရှိခါရေရှည်တည်တတ်ပြီးပါဝင်ပတ်သက်သူတွေလက်ခံနိုင်တဲ့နီးလန်းနဲ့ပဋိပက္ခကိုအဆုံးသတ်ရေးဖြစ်ပါတယ်လို့ရူဘီယိုကသတင်းတောက်တွေကိုပြောပါတယ်။အခုဆွေးနွေးပွဲမှာတော့ယူကရိန်းနဲ့ဥရောပတာဝန်ရှိသူတွေမပါကြသေးပါဘူး။စစ်ဆုံးသတ်ရေးအတွက်ယူကရိန်းနဲ့ဥရောပတာဝန်ရှိသူတွေပါချရပါမယ်လို့တော့နိုင်ငံခြားရေးဝန်ကြီးရူဘီယိုကပြောပါတယ်။ကျွန်တော်တို့ရဲ့အနေအထားကိုအမေရိကန်ဘက်ကစပြီးနားလည်လာပြီလို့သူယုံကြည်တဲ့အကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကလည်းအပြုသဘောသုံးသပ်ပါတယ်။ဒီစည်းဝေးကိုအမေရိကန်အမျိုးသားလုံခြုံရေးအချံပေးမိုက်ဝေါ့စ်နဲ့အရှေ့လက်ပိုင်းအထူးတန်းမစတီဗ်ဝစ်ကော့ဖ်တို့လည်းတက်ရောက်ခဲ့ကြပါတယ်။ဒီပတ်နောက်ပိုင်းတော့အာဖရိကနိုင်ငံကအင်ရှေဖြစ်လက်ခံကျင်းပမဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ရဲ့နိုင်ငံကြားရေးဝန်ကြီးများအစည်းအဝေးကိုမတက်ဘူးလို့အမေရိကန်ကပြောလိုက်ပါတယ်။ဂျာတာပရီနဲ့တောက်ကြနဲ့ Johannesburg မှာကျင်းပမဲ့ G20 အစည်းအဝေးအစည်းအဝေးဟာအမေရိကန်စန့်ကျင်ရေးဖြစ်တယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးမာကိုရူဘီယိုက X လူမှုစာမျက်နှာမှာဒီလအစောပိုင်းကကြေညာခဲ့ပါတယ်။တော့အာဖရိကနိုင်ငံက G20 အစည်းအဝေးကိုအသုံးချပြီးတစည်းတလုံးနဲ့ဖြစ်ရေးဓာတ်ညူညီမြိုင်းနဲ့ရေရှည်တည်တံ့ရန်ရေးကိုမြင့်တင်နေတယ်လို့ပြောခဲ့ပြီးဒါဟာတနည်းအားဖြင့်မတူကွဲပြားမှုဓာတ်ညူညီမြမှုအားလုံးပါဝင်မှု DEI နဲ့ဥစုရာသီအပြောင်းအလဲကိုညွှန်တာဖြစ်တယ်လို့မာကိုရူဘီယိုကပြောပါတယ် G20 စည်းဝေးဟာအဲ့ဒီအကြောင်းအရာတွေအပေါ်အဓိကမှထားသင့်ပဲအကြံဖက်ဝါဒစွန့်ရင်လုံခြုံရေးနဲ့တိုင်းပြည်များစွာမှာရင်ဆိုင်နေရတဲ့အမျိုးသားလုံခြုံရေးတကယ့်ချင်းချောင်းမှုတွေအပေါ်မှာဒါအဓိကထားပြီးဆွေးနွေးသင့်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကရေးထားပါတယ် G20 ကဥတုရာသီကိစ္စသာမကပဲဖွံ့ဖြိုးဆဲနိုင်ငံများကိုတန်းတူမျှတဆက်ဆံပြီးအားလုံးအတွက်ညီမျှတဲ့ကမ္ဘာစနစ်ဖြစ်ပေါ်ရေးကိုအဓိကထားတာပါလို့တောင်အာဖရိကနိုင်ငံတကာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးထားတာကကြေညာချက်ထုတ်ပြန်ပါတယ်စနေနေ့မှာဒဇာဂါအစ္စရေးလူမျိုး6ယောက်နဲ့ကြာတာပတိနေ့မှာတည်ဆုံးသွားသူ4ယောက်ရဲ့အလောင်းတွေကိုတွတ်ပေးမယ်လို့ဟာမတ်စ်ခေါင်းဆောင်ကပြောလိုက်ပါတယ်။အတန်သွင်းထားတဲ့ထုတ်ပြန်ချက်မှာခါလစ်အယ်ဟေယာကအခုလိုကြေညာလိုက်တာပါ။တရှိရိရတဲ့အိမ်တွေနဲ့ဆောက်လုပ်ရေးပစ္စည်းတွေတန်ခွေ့ပြုတဲ့အကြောင်းအစ္စရေးကကြေညာလိုက်တာကိုတုံ့ပြန်နေတဲ့ခုလိုတွတ်ပေးတာဖြစ်ပုံရတယ်လို့လည်းယူဆကြပါတယ်။အခုလွတ်ပေးတဲ့6ယောက်ဟာမတ်လအစောပိုင်းမှာပြီးဆုံးမဲ့အပြစ်ရပထမအဆင့်ရဲ့နောက်ဆုံးအထုပ်လည်းဖြစ်ပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံတွေကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ဟာမတ်စ်အဖွဲ့ကဖမ်းထားတဲ့ဒဇာဂါ90ရှိနေသေးပြီးတဝက်ကအသက်ရှင်နေတယ်လို့ယုံကြည်ကြပါတယ်။အခုဒီဟာမတ်စ်ကဒဇာဂါ24ယောက်အစ္စရေးကပါလက်စတိုင်းအချင်းသား1000ကျော်လွတ်ပေးခဲ့ပြီးဖြစ်ပါတယ်။တိုက်ခိုက်တာတွေတာရှည်ရဆက်ပြီးအစ္စရေးတပ်တွေအပြည့်အဝရုပ်သိမ်းသွားရင်ဂျန်ဒဇာဂါတွေကိုဟာမတ်စ်ကလွတ်ပေးမယ်လို့ဟာမတ်စ်အဖွဲ့ကပြောထားပါတယ်။ Israel and Hamas Apoega sit up in Damamo Ocho Ima Bawin Patadina Mapia Wulu Piotabale. Darigo Dudia Sema Keke Kege Sunijaya Uma Pipale.
And then Manapet Nimawada season Nigumene Chowna Igani Chowna Iguati. I do me that Nesenga, Kilohats, Titishi Chowna. I do me that Donzene, Kilohats, Choutinga Donyane. I do me that Lazy, Kilohats, Konga, Don Donyarugani, Tolan Binivari. Manekonaiti, Dudiawango, Lurumesune, Digital Line Rigani, Payunai Marisha.
Bodumene, the Renego, you ega selecting anybody. American Tamla, Trump, so beautiful at Jai. Palestine, we go Machui Bay, Gaza, Pianle, Disoy, so beautiful, Egyptian, ye swanny body. Nangan got Salo, a long and regard, Piazzi, we go Pesha. A ching has only Pianle, 2 down Nijima, Palestine, we need Tailu Yam, and Lonjong Sechard, and Debbie, dear so beautiful Tema, Tama Tareedo. Egyptian, I know by the Renza, El Haram got Popiali body. Egypt, I wish you to regard Simangu, your pa. Saudi Arabia, Katana, UAE, Tandamanuine, Swinu, Yisu, and Nidaba. Pianle di Sao Yedra, Gaza, Pianle di Sao Yen, Nanganganilanga, Pawe, Yambongwe, Tudoye, Nilan, Rila, Swinu, Tama, Pawe, Nero, Egypt, Awe, Shidu, Rina, Arab, Tandamanuga, Ibi, the Ringo, Piovari. Egi, as of Bujaha, American Tabra, Senda, Bongo, Chibara, Chibi, Gaza, Kanya, but who are Nitane, Luye, Puezi, Bongo, Piamu, Yuede. Bessiman Gengu Musso, Damian Yiswe Tara Pedero, El Harem the Rezaga Piovale. Dabime Gaza Piale di Sauia, Israel Hamas appear at Dudia said the board to Nijago, account him upon a menero, Mapiena Babu. Lumupuro Lakayashi, Durea, the rare chalet where Yayu went down Surane, but that be American Nanga Lumupuno Etana, SSA. Yayi Komshena Menjiha, Yaduga, now you like Delu, Digesa Tidu Nyago Gugabi, Ibi the Ringa Piovare. Billian Jordan, the Teji, Elon Max Usone, Suya Tio Yetanaga, Edilo Chalet, Yayu Lojong, Tongsu Gerajau. Nit Thonze Georgia, Note Shibi Pete Komshena Menji, Michelle King, Yaduga, Note Pilai Taba. Yayi Komshena Menji, a Thepe, Lashi SS Etana, Lenyamu, Sisse, Ye Yu Etana Jimu, Li Len Dudako, Eburoga, Cantalai Pare. Tamra Trump as a commissioner Mijipi Frank Bisik Nanugu, a so pure I be Lama yet that about dream Yemian Sansa debut Bele Melo Mionina Jow. A mural of joys of which you Harrison Fields got the den topian body. Business Ari, Matan Sandure, Galerie Bawe, Luva Connorson Nit, Dadaba, Nathanga, as I say, Tauba Yadi Jaraba. Business Ari go Tigai or Malo Pulu, Tamra Trump got up, Jotabare. Akulo the day chalet we ya yuraha ubrin and many budo, SSA, a pawe, the chatana, dragani, no twin, toja, durega, usaja, edo, ab the ringa, piovare. A sema lay in Pelletland, togger, a jauseo, pulaya, a key, then a set the out, ne sakoya, pian sena, gabilo, delta, lejalanga, ingadima, piolai pare. American Nanganga Delta Lejonline Leyha, American Minnesota Pine, Minneapolis, St. Paul, Nanganga Lezega, Truckwala Gabi. Kerana dengan Toronto Lakers itu, ni lah ni ni le. Tidak sano je, ni lah isat tumbunika sendai ama pilihan bawah berdingin bawah tuangai bi. Tahu mana tepat jauh pelat lah tuangai rapi balai. Leh bawah kiri dek konsep cawan leh muda leh abang Lucius se pada tuangai apa. Tesis untuk dia ama mesti ke berthikai dulu nasihat yang gua seung buka rapi balai. Sendai se cengal leh yang takai nabi abu cengal leh jaga tu biar ini le cengpi deh lu. Toronto pasan Lakers itu ni lah ni sobai ngah piye balai. Pada landuara cemak hidup itu leh sah tuh pih doang aja leh lu hidup itu kah suja balai. Lengah mungkin yang bermak hidup itu kah bapa thaja leh tuh tiga mu negi ada pih deh lu leh piu balai. Sisa cawan ni pandang ya biar na baca kulo pih ada leh sura gu serle sunzan ni zeh pih balai. ထိုက်တန်ရောက်တဲ့နေ့ကိုဥတီမောင်တန်တင်ပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်အမေရိကန်ပြည်အစုအိုကလာဟိုမာပြည်နယ်ကဥပဒေပြအမှတ်တွေဟာအစိုးရအကြောင်းတွေကကြောင်းသားကြောင်းသူတွေနဲ့မိဘတွေရဲ့လွင့်မှုကြီးကြပ်ရေးဆိုင်ရာနေထိုင်ခွင့်နဲ့ပတ်သက်ပြီးအချက်လက်တွေစုဆောင်ဖို့ပြင်ဆင်နေပါတယ်တချို့ဒေသဆိုင်ရာကြောင်းတာဝန်ရှိသူတွေကတော့ဒီအစိုးပြုထားတဲ့စီကံနဲ့ပတ်သ
ကိုငင်းချင်းကတင်ပြထားပါတယ်ရှင်။
အိုကလာဟိုမာပြည်နယ်ကကျောင်းတွေမှာမိဘတွေနဲ့ကျောင်းသားတွေရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာနေထိုင်ခွင့်နဲ့ပတ်သက်ပြီးကျောင်းအပ်တဲ့အချိန်မှာကောက်ယူထားဖို့ပြည်နယ်ကျောင်းအုပ်ချုပ်ရေးမှူး Ryan Walter ကတင်ပြထားပါဗျာ
Our rule
တရားမဝင်ရွှေ့ပြောင်းနေအရေးအတွက်ကောက်ယူတဲ့ကျောင်းကရှင်းပါတယ်တရားမဝင်ရွှေ့ပြောင်းနေရဲ့သာသမီကျောင်းသားကျောင်းသူဘလောက်တောင်ကျွန်တော်တို့ကျောင်းတွေမှာရှိနေတယ်လဲဆိုတာကိုသိချင်လို့ပါ
ပြီးခဲ့တဲ့၄နှစ်ကျော်အတွင်း Oklahoma ပြည်နယ်မှာတရားမဝင်ရွှေ့ပြောင်းတွေရဲ့ကလေးတွေကိုပညာသင်ပေးဖို့ American Dollar တန်480ကျော်သုံးခဲ့တယ်လို့ Walter ကခန့်မှန်းထားပါတယ
် Those are resources
ဒါတွေကအရင်းမြစ်တွေပါတယ်ဝန်ထမ်းတွေပါပါတယ်ဒီအကြောင်းသားတွေလိုအပ်ချက်အတွက်စာသင်နှစ်အတွင်းမှာရွှေ့ပြောင်းပေးရတာပါအဲ့ဒီအတွက်အချက်လက်မရှိလို့ပါ
Oklahoma ပြည်နယ်ဥပဒေပြုအမတ်တွေကလည်းအခုတင်ပြထားတဲ့စည်းကမ်းကိုလေ့လာနေပြီးဒီစည်းကမ်းအရတရားမဝင်ရွှေ့ပြောင်းတွေကိုမှတ်တမ်းတင်ထားပေမဲ့အစိုးရကြောင်ပေးမတတ်တာမျိုးတော့မဟုတ်ပါဘူးအခုတင်ပြထားတဲ့စည်းကမ်းကြောင့်စာရွက်စာတမ်းမရှိတဲ့ကလေးတွေကြောင်းလာတက်ဖို့နည်းသွားလိမ့်မယ်လို့မက္ကဆီကိုနိုင်ငံကနေလွန်ခဲ့တဲ့အနှစ်20ကျော်ကတရားဝင်ရွှေ့ပြောင်းလာတဲ့ကလေး6ယောက်မိခင်ဆမီယာအီဇာဂွာယာကပြောပါတယ်
ကလပိုလစ်ကလေးတွေကိုနိုင်ငံရေးတဲ့မထည့်ပြစ်မအောင
်ဒူစာမျိုးကယူနီယံအစိုးရအကြောင်းတွေကအုပ်ချုပ်သူတွေကတော့သူတို့အနေနဲ့မိဘတွေရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာနေထိုင်ခွင့်အချက်လက်တွေကိုကောက်ယူမှာမဟုတ်ဘူးလို့ပြောပါတယ်ကလေးတွေအနေနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာနေထိုင်ခွင့်ကဘလို့ပဲရှိရှိအစိုးရအကြောင်းတွေမှာပညာသင်ကြားခွင့်ရှိတယ်ဆိုတော့1982ခုနှစ်ကတရားရုံးချုပ်ဆုံးဖြတ်ချက်ကိုဒီခရိုင်ကပြောရေးဆိုခွင့်ရှိသူခရစ်စတိုဖာပိန်းကထောက်ပြပါတယ်။အခုလိုအဆိုတင်သွင်းထားတဲ့စည်းကမ်းနဲ့ပတ်သက်ပြီးဆန္ဒပြနေသူအိုကလာဟိုမာဆရာတဦးဖြစ်တဲ့ဖာနန်ဒိုဘက်ကာရာကအခုလိုပြောပါတယ်
။ It's not right. It's not right.
ကျောင်းသားတွေစိတ်ထဲအကြောက်တရားတွေမထည့်သင့်ပါဘူး။လူတယောက်ဘယ်သူပဲဖြစ်ဖြစ်ဘယ်ကပဲလာလာကျွန်တော်တို့ဖွဲ့စည်းပုံဥပဒေအရခွင့်ပြုထားတဲ့အခမဲ့ပညာရေးစနစ်ထဲကထုတ်ပယ်တာမျိုးမလုပ်သင့်ပါဘူး။
ဒါပေမဲ့လည်းတော့ဟက်ဆန်လိုလူတွေအတွက်ကတော့ Walter ရဲ့အဆိုပြုချက်ကအဓိပ္ပာယ်ရှိတယ်လို့အခုလိုပြောပါတယ
် What Ryan Walters is actually proposing
Ryan Walters တင်ပြနေတဲ့ကိစ္စကဖြစ်တင်ပါတယ်အကြောင်းတွေလိုအပ်တာကိုဖြည့်ဆည်းပေးဖို့ဒီလိုအချက်တွေကထောက်ကူပြုမှာပါ
Walter ရဲ့တင်ပြချက်က Oklahoma မိဘတချို့ရဲ့စိုးရိမ်ချက်ကိုထင်ဟပ်နေတယ်လို့သူစာကြောင်းဘုတ်အဖွဲ့ဝင် Elena Ashley ကပြောပါတယ
် He says
လူတွေမပြောချင်တဲ့ခက်ခဲတဲ့ကိစ္စမျိုးတွေသူတခါတလေပြောပြတတ်ပါတယ်သူတို့သိချင်တာကသူတို့ကလေးတွေလုံခြုံရဲ့လားဆိုတာနဲ့စာသင်ခန်းတွေထဲမှာတတ်တောင်တတ်တာနဲ့မှန်မှန်ကန်ကန်ပညာသင်ကြားနိုင်သလားဆိုတာသိချင်ကြတာပါ
ဒီကျောင်းကလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့အချက်အလက်တွေကိုတာဝန်ရှိသူတွေတောင်းလာရင်တော့ဥပဒေအရပေးရမှာပဲလို့ Walter ကပြောပါတယ
်
တကယ်လို့ဥပဒေထင်းသိမ်းအရာရှိတွေကဒီချက်လက်တွေကိုလာမေးမယ်ဆိုရင်ဒါတွေကိုပေးဖို့ကျွန်တော်တို့မှာဥပဒေအရတာဝန်ရှိပါတယ်
အစိုးရကြောင်းဘုတ်အဖွဲ့ကတင်ပြထားတဲ့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့စည်းကမ်းကိုဥပဒေအဖြစ်ပြဋ္ဌာန်းဖို့လွှတ်တော်ကိုမဲခွဲပေးပို့ပြီးတဲ့နောက်မှာအိုကလာဟိုမာပြည်နယ်အုပ်ချုပ်ရေးမှူးကေဗင်စတစ်ကပြီးခဲ့တဲ့အပတ်ကကြောင်းဘုတ်အဖွဲ့ဝင်၃ဦးကိုနိုင်ငံတော်စစ်ဆေးမှုမှတ်တမ်းမှာကျောင်းသားတွေရမှတ်နေတာနဲ့မလိုအပ်တဲ့နိုင်ငံရေးဒရမာတွေကြောင်းလို့အကြောင်းပြပြီးထုတ်ပယ်ခဲ့ပါတယ်ခင်ဗျာ
အခုတော့မြန်မာသတင်းဆောင်ပါတွေကိုအလှည့်ပေးလို့ပါတယ်ရှင်စကိုင်းတိုင်းကနီမြို့နယ်ကိုစစ်တပ်ဖက်ကလေးချောင်းကနေဘုံကျဲတိုက်ခတ်လို့၅ဦးထက်မနည်းသေဆုံးပြီး20နီးပါးဒဏ်ရာရတယ်လို့ဒေသခံတို့ကပြောပါတယ်။နှစ်ရက်ဆက်တိုက်ဘုံကျဲတိုက်ခတ်တာကြောင့်ဒေသခံတွေဘေးလွတ်ရာတင်းရှောင်နေကြရပါတယ်။ကနီမြို့နယ်တဲကလေးချောင်းတိုက်ခတ်မှုအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုစံကျော်ပြောပြထားပါတယ်ရှင်
။စကိုင်းတိုင်းကနီမြို့နယ်တဲကကြေးဝါတွေကို February 18ရက်နေ့လယ်ပိုင်းကစလို့ညပိုင်းအထိ၅ချိန်တည်းမနဲ့စစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့တာပါ Jet Fighter တွေအပြင် Lady စစ်တပ်ရင်တွေနဲ့ပါဘုံကျဲတိုက်ခိုက်တာလည်းဖြစ်ပါတယ်နေလယ်ပိုင်းမှာဘုံကျဲတိုက်ခိုက်ပေမဲ့လူထိခိုက်သေဆုံးတာမရှိဘဲညနေ9နာရီကျော်မှာမုံရွာယာကြီးကလေးဝကားလန်းဘေးမှာရှိတဲ့ချောင်းမအရှိရွာကိုလေတီးစစ်တပ်ရင်တွေနဲ့တိုက်ခိုက်ချိန်မှာ9ဦးသေဆုံးပြီး20ဦးနှိပါဒဏ်ရာရရှိခဲ့တာလည်းဖြစ်ပါတယ်။လေကြောင်းတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်လို့ကနီဒေတာကန်တူကအခုလိုပြောပါတယ်
ဟုတ်ဒီနေ့ကတနေကုန်လို့ဘုံကျဲနေရဗျဟုတ်မနက်ခင်းကနေခုနကညအထိပေါ့ဟုတ်မေဒီလာတက်တဲ့အမန်ကြီး29ရောကျောင်းသားဒီရောပါရာမိုတာရောလက်ကျင်းနေတာဟုတ်ညနေ9နာရီလောက်ကပါရာမိုတာကျေးတာကချောင်းမရွာကပြည်သူ9ယောက်တည်တယ်ရောင်း20လောက်တန်ရတယ်ဟုတ်သမင်းဆိုင်ရေလဖိတ်ဆိုင်ရေကွင်းရဆိုင်ရေအဲ့သုံးမွေးဆိုင်ကြားမှာကြာဆိုထိခိုက်ပျက်စီးမှုတော့ရှိတော့ဘို့ဟုတ်ပါရာမိုတာနဲ့ကျေးတာ120 120မမဘုံကြီးနှလုံးကျေးချတာကြောင့်ထိခိုက်တန်သေဆုံးမှုများသွားဘို့ဟုတ်
ထိခိုက်ဒဏ်ရာရတဲ့သူတွေကိုနီးစဲရာဆေးရုံဆေးခန်းတွေမှာဆေးကုသမှုတွေပေးနေပြီးစိုးရိမ်ဒဏ်ရာရရှိသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုလေကြောင်းကနေအကြိမ်ကြီးများစွာဘုံကျဲတိုက်ခိုက်နေတာကြောင့်မုတ်ထောနယ်ကြီးချောင်းမှအရှိရွာအနောက်ရွာအပြင်အနီးနားကကျေးရွာတွေကပါဘေးလွတ်ရာတိမ်းရှောင်နေကြရပါတယ
်။မုတ်ထောရှိရွာနောက်ရွာနယ်ကြီးချောင်းမှအဲရွာတွေကလုံးရှောင်နေရပါဟုတ်။လေရငါရလောက်ရှိဘုံကျင်းတယ်တော့ကျွန်တော်ရွာလည်းမနေဘူ
းမုတ်ထောရွာဟာ၂ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်ခံရတာဖြစ်ပြီးဖေဗူအာရီ၁၈ရက်ကလည်းမုတ်ထောရွာကဒိုးစိတ်ဘုံကျဲတိုက်ခိုက်ခံရတာကြောင့်စီတဲကား၂စီးဆိုင်ကယ်၃စီးနဲ့လူနေအိမ်အချို့ပျက်စီးပြီးတန်ကားတော်တပါးအပါဝင်၂ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဖေဗူအာရီ၁၈ရက်မုတ်ထောရွာကဒိုးစိတ်လေကြောင်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့မဟုတ်မမှန်ရေးသားဖြန့်ဝေတာဖြစ်တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပြီးဖေဗူအာရီ၁၈ရက်လေကြောင်းတိုက်ခိုက်မှုကိုတော့သတင်းထုတ်ပြန်တာမရှိသေးပါဘူးဘုံကျဲတိုက်ခိုက်တာဟာစစ်တပ်ဘက်ကတိုက်ခိုက်တာလို့ဒေသခံတွေကအခိုင်အမာပြောပြီးတိုက်ခိုက်ခံရချိန်မှာစစ်တပ်နဲ့ကာကွယ်တပ်ဖွဲ့တွေတိုက်ပွဲဖြစ်တာမရှိဘူးလို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
ကိုစံချောပါရှင်မြန်မာစစ်ကောင်းဆောင်တွေနဲ့ရက်ဖက်ကောင်းဆောင်တွေပါတဲ့အာဂျင်တီးနားကတရားအာဂျင်တီးနားတရားရုံးရဲ့နိုင်ငံတကာဖန်ဝရမှာဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးထင်ကျော်တို့နာမည်တွေကိုဖယ်ရှားပေးဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကတောင်းဆိုလိုက်ပါတယ်။အင်္ဂါနေ့ကထုတ်ပြန်တဲ့ NUG သဘောထားကြေညာချက်နဲ့ပတ်သက်လို့ NUG ရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးကိုမိုင်းချင်းနိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်။
โอเคအဲ့တော့ဒီအာဂျင်တီးနားတရားရုံးကနေပြီးတော့ဒီမြန်မာခေါင်းဆောင်တွေနဲ့ပတ်သက်လို့ power ထုတ်တာကိုကြိုဆိုကြောင်းပေါ့နော် NUG ရဲ့ထုတ်ပြန်ချက်ထဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့သမ္မတဦးထင်ကျော်တို့ကိုဒီ power ထုတ်တဲ့ဒီနာမည်စင်းကနေဖယ်ရှားပေးဖို့တောင်းဆိုထားတာတွေ့ရပါတယ်အဲ့ဒါဘာကြောင့်ပါလဲရှင
်ဒီပထမဆုံးပြောချင်တာလေကျွန်တော်တို့ဒီရိုဟင်ဂျာတွေရဲ့ပေါ်တော့သူတို့ပေါ်ကျူးလွန်ခံရတဲ့အမတန်ဆိုးရွားတဲ့ကြောင့်မျိုးတွေပေါ်တယ်။ဒီမျိုးမျိုးနဲ့ကျူးလွန်ခံရတဲ့ကိစ္စတွေဒါရီနဲ့ပတ်သက်ပြီးတော့တရားမျှတမှုကိုရှာဖွေတဲ့လုပ်ငန်းပေါ်တော့အထူးသဖြင့်ဒီနိုင်ငံကတရားရုံးနေမှာတရားမျှတမှုရှာဖွေတာကိုကျွန်တော်တို့အနေနဲ့ဒါအများအားကြိုးဆိုတယ်။ပူပေါင်းဆောင်ရွက်ခဲ့တာတွေလည်းရှိတယ်ပေါ်တယ်။သို့တော်လည်းအခုဒီအာဂျင်တီးနားတရားရုံးမှာတရားဆွဲဆိုပြီးတဲ့အခါကျတော့ဒီ permanent ထုတ်တဲ့အထက်မှာဒါမေးအောင်လိုက်နဲ့ဒါဆိုရင်လည်းသူရဲ့အပေါင်းပါတယ်ပါကြတယ်ပေါ့နော်ဒါအောင်လည်းကျွန်တော်တို့ဒါဖန်ဝရန်ထုတ်တာလည်းကြိုးလို့တယ်ဒါပေမဲ့ဒီစီးရင်တဲ့မှာဘယ်တမရဟောင်းဦးထင်ကျော်နဲ့နိုင်ငံတော်ကြီးတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပါနေတဲ့ကိစ္စကြတဲ့ခါကျတော့တပြန်စဉ်းစားကြည့်မယ်ဆိုလို့ရှိရင်အဲ့ဒီအခြေအနေပေါ့2019တော့ပါပေါ့လေဒီတန်တဲ့ကတဖွဲ့တွေအားလုံးရဲ့ဒီဦးစီးပြောဒီချုပ်ကင်ပြီးတော့အမေပေးတဲ့သူဟာဒါကာဝေးဥစုချုပ်ပဲပေါ့မရောနိုင်ပဲဒါဆိုဒီ2008ခြေကဥပဒေအရဆိုရင်ပေါ့အဲ့တော့ဒီမရောနိုင်တဲ့ဒီကာဝေးဥစုချုပ်ကပဲအဓိကပေါ့နော်သူတို့ရဲ့အပေါင်းပါတွေကပဲဒါတာဝန်ရှိတာဖြစ်တယ်အဲ့တော့သူတို့ကိုပဲအဓိကထားပြီးတရားစွဲဆိုတာဖြစ်တယ် ਨੇ ပေါ့လေတကယ်တမ်းပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့သမ္မတဂျီဦးထင်ကျော်ရောနိုင်ငံတော်ရေးတာဝန်ခံပုဂ္ဂိုလ်ပေါ့နော်ဒေါအောင်ဆန်းစုကြည်ရောကဒီလိုကြအရေးနဲ့ပတ်သက်ရင်ဒီရေရှည်ပြည်လည်ဖို့ကိစ္စနဲ့ပတ်သက်ပြီးတို့အများကြီးချိုးပန်းခဲ့တာရှိတယ်။ဥပမာဒီ coffee island commission ဘောတော့ဖွဲ့စည်းပြီးတော့ဒါချိုးပန်းခဲ့တော့ဘောတော့တောက်ဆောင်တဲ့ရေရှည်တည်တတ်နိုင်တဲ့ဒီဖြည့်ရှိမှုမျိုးအတွက်ကိုတို့ဆောင်ရွက်ခဲ့တာရှိတယ်။ဒါပေမဲ့အခုချိန်မှာတို့ချင်းဒါအားလုံးသိတယ်ဒါပေမဲ့ဒါသမ္မတကြီးဦးတင်ကျော်ဆိုလို့ရှိရင်ဘယ်လိုနေရလဲမသိဘူးသူဒီနေ့အကျဉ်းချုပ်ပဲနေနေရသလား။ဒေါ်ဆာချူတီကိုတိုင်ကိုဆိုရင်လည်းဒါအကျဉ်းထောင်နေပါပေါ့နော်။ကျွန်တော်ပြောချင်တာကတော့တို့ကိုတိုင်အခုပြစ်မှုဒီဟိုဒီကျူးလွန်ခံရတဲ့ဒီတဲ့ဟိုပေါ့နော်ဟိုကျူးလွန်ခံရသူတွေပေါ့ကျူးလွန်ခံရတဲ့သူတွေဖြစ်နေအဲ့တော့ဒီကျူးလွန်ခံရသူတွေဖြစ်နေတဲ့အတွက်ကြောင့်ဒီလူတွေကိုတစ်ခါထပ်ပြီးတော့ဒီပြစ်မှုကျူးလွန်ပါတယ်ဆိုပြီးတော့ဖာဝရထုတ်တဲ့စင်းနဲ့မထည့်တာတော့ကျွန်တော်တို့အနေနဲ့ကဘလို့မှလက်မခံနိုင်ဘူးပေါ့လေအဲ့တော့ဒါနဲ့ပုံရေးကြည့်တာပါလဲဆိုတဲ့အခါကျတော့ကျွန်တော်တို့အခုလက်ရှိအခြေအနေပါဆိုရင်တော်နွေဦးတော်လှန်ရေးပေါ့တော်နွေဦးတော်လှန်ရေးဆိုတာကပဲကျွန်တော်တို့ဒီတရားမျှတမှုတွေဒီအမှန်တရားတွေပေါ်ထုတ်နိုင်တဲ့အခြေအနေတစ်ခုကြောင့်ကြိုးပမ်းနေတာပေါ့လေကြိုးပမ်းနေတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့နွေဦးတော်လှန်ရေးအတွက်ပေါ့ကျွန်တော်တို့ညီညွတ်မှုအရေးကြီးတယ်ကျွန်တော်တို့ရိုင်ဂျာပြည်သူလူထုတော့တခြားပြည်သူလူထုကြားထဲမှာနားလည်မှုမလွဲဘူးအိမ်မတက်မှအရေးကြီးပါတယ်ဒီလိုမျိုးနားလည်မှုလွဲမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီလူမှုသဟာစတာဖြစ်ဖို့ပေါ့လေဒီ social cohesion ပေါ့ဒါအများကြီးထိခိုက်တယ် တော့ထိခိုက်တယ်ဆိုရင်ကျွန်တော်တို့တော်လှန်ရေးကိုလည်းအတနည်းအားဖြင့်ထိခိုက်မယ်ဒါပို့ရင်ပြောရင်ပေါ့ဒီတော်လှန်ရေးကိုထိခိုက်မယ်ဆိုရင်ကျွန်တော်တို့ဆက်ရနာရှိစနစ်ထုံရင်းအောင်မလုပ်နိုင်တော့ဘူးဆိုလို့ရှိရင်ကျွန်တော်ဘာမှဖြစ်လာမှာမဟုတ်ဘူးပေါ့လေ
ဒီဖက်မှာကြတော့အခုလိုဒီအရက်သားခေါင်းဆောင်တွေရဲ့နာမည်တွေပေါ့နော်ဒီ Powerin စီးရင်းထဲမှာထည့်သွင်းဖော်ပြတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ဒီ Argentina အစိုးရရှေ့နေပေါ့နော် TLO ရှေ့နေကသူရရှိထားတဲ့အချက်လက်တွေအရဒီတပ်သေးအထောက်အထားတွေအရဒီ2019ခုနှစ်ကရိုဟင်ဂျာတွေပေါ်မှာပုံမြန်မာစစ်တပ်ရဲ့ဖိနှိပ်မှုကာလအချိန်ပေါ့နော်အဲ့ဒီအချိန်တုန်းကဒေါက်ဆန်းစုကြည်နဲ့သမရဦးထင်ကျော်တို့ကနေပြီးတော့ဒီအစိုးရခေါင်းဆောင်တွေဖြစ်နေတဲ့အခါကျတော့သူတို့ဒီတရားရုံးကိုပေါ့နော်ခေါ်ယူစစ်ဆေးတင်နေဆိုပြီးတော့ပေါ့လေအဲ့ဒီပေါ်မှာဒီတရားသူကြီးကလည်းဆုံးဖြတ်ခဲ့တဲ့အတွက်ဒီလိုအရက်သားခေါင်းဆောင်တွေရဲ့နာမည်တွေကိုထည့်သွင်းခဲ့တာဖြစ်တယ်လို့သိရပါတယ်။အဲ့တော့ NUG ဘက်ကဒီအရက်သားခေါင်းဆောင်တွေရဲ့နာမည်တွေကိုဖယ်ရှားဖို့ဆိုရင်ရောဥပဒေအကြောင်းအရဘယ်လိုဆောင်ရွက်ဖို့ရှိလဲရှင်
။ဒီ2019ပေါ်ဝင်ခြင်းဆိုလို့ရှိရင်တအားလုံးသိတဲ့အတိုင်းပဲအဲကျွန်တော်တို့တိုက်ပြပါ2008ဒီဖွဲ့စည်းပုံခြေခံဥပဒေရှိနေတယ်ပေါ့လေ။အဲ့တော့အဲ့ဒီဖွဲ့စည်းပုံခြေခံဥပဒေကြဆိုလို့ရှိရင်လည်းထားပါတော့ကျွန်တော်ပုံမှန်တွေတော့အများကြီးမပြောတော့ဘူးပေါ့နော်။အဲတကယ်တမ်းဒီတိုက်ပြဒီဒီလုံလုံရေးနဲ့ပတ်သက်ပြီးတော့ပေါ်တော့ဒီလက်နက်ကိုင်အရာစုတွေအားလုံးကိုတောင်းပြီးတော့နောက်ဆုံးပေါ်လေဒီအထွေထွေအုပ်ချုပ်ရေးဦးစီးဌာနလိုခါမျိုးအစဟိုတောင်းပန်ယူပြီးတော့ဆောင်ရွက်နေတာကဒါအဲ့ဒီအချိန်ကကာဝေးဦးစီးချုပ်နေပေါ့လေသူရဲ့အပေါင်းပါတွေဖြစ်တာ ਉਹ ဆိုတော့ဒီဥပဒေရကြည့်မယ်ဆိုရင်တော့မာတာမန်အခြေအနေရဆိုလို့ကျွန်တော်တာမန်နိုင်ငံတစ်ခုဆိုလို့ရှိရင်တော့ဒီအဲ့ဒီနိုင်ငံရဲ့ဟိုတမရတို့ဝီကြီးချုပ်တို့စသဖြင့်ပေါ့နော်အကြီးအကဲတွေကဘာပဲဖြစ်ဖြစ်သူတို့တောင်းရှိကြည့်ကြတာပေါ့လေသို့တော်လည်းပဲကျွန်တော်တို့ရဲ့တိုက်ပြီးထူးခြားချက်ဒီ2008အခြေခံဥပဒေရဲ့အခြေအနေရဆိုလို့ရှိရင်တော့ဒါအဲ့ဒီကာလမှာတော့အယတအစိုးရနေတဲ့တာဝန်ရှိတဲ့သူတွေကဘယ်လောက်ထိတာဝန်ယူနိုင်လဲဆိုတော့ဟာဘယ်လောက်ထိတာဝန်ရှိတယ်လဲဆိုတော့ဟာအမြဲတမ်းပြောဖို့ခက်တယ်ပေါ့နော
်မင်းချင်းနိုင်ပါရှင်ထိုင်းမြန်မာနယ်စပ်ခင်းပြင်းတဲ့မြောက်ပြည်မြို့နယ်အတွင်းနေချောင်းဆက်တက်တဲ့ DKPA Democracy အချို့ပြုကရင်တပ်မတော်ကကြားဖြန့်နှိမ်နင်းရေးလုပ်နေချိန်ကြောက်ခက်ဖက်မှာရှိတဲ့ KTV ဆိုင်တွေမှာတွားရောက်အလုပ်လုပ်ကန်နေတဲ့ထိုင်းနိုင်ငံသူ2ဦးနဲ့လာအိုနိုင်ငံသူ3ဦးတို့ထိုင်းဘက်ကိုပြန်ပြီးတော့ဝင်လာတဲ့အချိန်မှာပဲဖေဖော်ဝါရီလ18ရက်နေ့ကထိုင်းစစ်တပ်လှည့်ကင်းကဖမ်းဆီးလိုက်ပါတယ်ဒီသတင်းကိုတော့ VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့နယ်အတွင်းနယ်ခြားဆောင်တပ်နဲ့ DKBA ဒီမိုကရေစီကရင်အကျိုးပြုတပ်မတော်ကကြားဖြတ်နေနေရေးလှုပ်ဆောင်တဲ့အနေနဲ့နိုင်ငံသားတွေကိုယာနဲ့ချီပြီးဖမ်းဆီးပြီးနေရက်ပြန်ပို့ဖို့အတွက်စီစဉ်နေတာပါဒီအချိန်မှာပဲနေရက်ပြန်ပို့စောင့်နေကြတဲ့သူတွေဟာ DKBA ထိန်းချုပ်ရာကြောက်ခက်ဒေသမှာနိုင်ငံသား300လောက်ရှိနေပြီးစစ်ကောင်စီကလာမခေါ်သေးတဲ့အတွက်စောင့်နေကြတာလို့လဲဆိုပါရယ်ဒီလိုအချိန်မှာပဲထိုင်းနဲ့လာအိုနိုင်ငံသားအမျိုးသမီး9ဦးဟာထိုင်းဖက်ချမ်းဖွပရမြို့နယ်တဲကိုခိုးပြီးတော့ဝင်ရောက်လာတာကြောင့်ထိုင်းစစ်တပ်ကဖမ်းဆီးတာကိုခံရတယ်ဆိုပြီးမျက်မြင်တွေ့ရှိသူတဦးကအခုလိုပြောပါရယ်
ဒီနေ့ကအဲ့ဒါဟိုထိုင်းစစ်တပ်ကတွေဆိုဖမ်းလာတာကျွန်တော်ဒီမှာဒီများလို့ဒီဘက်ကဘက်ကယူပြောတော့ဘက်ကိုထိုင်းဘက်ကိုခိုးကူလာတယ်ထိုင်းမှာနေအောင်လာအောင်၃ရောက်လေအဲဖုတ်ဖက်ပကတိပဲဒီဘက်ကကိုလည်းခါကြကြီးနန်းကင်းနေနဲ့တွေ့ပြတွေ့ပြဖန်းကြီးရမိတာဟုတ်အဲ KTV တွေအဲ KTV မှာလောက်တာတွေလည်းရှိတယ်တချို့အပြင်မှာအပြင်ယုံမှာလောက်တာအပြင် KTV မှာလည်းလောက်တာရှိတယ်အဲဟိုကက်ဆီနိုယုံမှာလောက်တာရှိတယ်အများကြီးအထက်တော့အဲအပြင်မှာလောက်တဲ့လူတွေကိုအရင်ကကိုပြီးဝင်သွားပြီးတော့အခုကကိုပြီးပြန်ထွက်လာကြတာပေါ့အဲ့လိုပေါ့ကိုပြီးထွက်လာအရင်ကဒီနန်းမှာကသူတို့တော့လမ်းကင်းတော့ဘာမှမရှိဘူးခုချိန်မှာကင်းနေအရမ်းများတဲ့ခါကျတော့သူတို့မိတာ
သူတို့တွေဟာတောင်ရင်မြစ်ကိုဖြတ်ပြီးမနေ့အစောကြီးအချိန်မှာထိုင်းဘက်ကိုခိုးဝင်လာကြတာဖြစ်ပါတယ်။ထိုင်းစစ်တပ်ကမြန်မာဘက်ကခိုးဝင်လာသူတွေကိုသတိထားစောင့်ကြည့်နေချိန်မှာသူတို့ကိုဖမ်းမိခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဘက်မှာလျှက်စစ်မီးနဲ့အင်တာနက်တွေပြတ်တောက်မှုတွေကြောင့်သူတို့အလုံးလုံးလို့အဆင်မပြေတော့တာကြောင့်ထိုင်းဘက်ကိုပြန်လာကြတာလို့လဲဆိုပါတယ်။သူတို့အားလုံးဟာအသက်20ကျော်အရွယ်အမျိုးသမီးတွေဖြစ်ပြီးမြဝတီဘက်ကကာရာအိုကေဆိုင်ထဲမှာအလုံးလုံးကနေကြသူတွေလို့လဲသိရပါတယ်။အခုဆိုရင်နေကြားဆောင်တပ်ကကြားတဲ့လေလေခိုင်းတွေကိုနှိမ်နှင်းရေးဆိုပြီးနိုင်ငံသားတွေကိုလိုက်လံဖမ်းဆီးနေတာတွေကိုလည်းလုပ်နေပါတယ်ဒါပေမဲ့ကာစီနိုယုံတွေလောင်းကစားယုံတွေလေလေခိုင်းတွေသူတို့အချင်းချင်းညှိနှိုင်းပြီးလူတွေကိုဘယ်ယုံကဘလောက်ဆိုတဲ့နှုံးနဲ့ထုတ်ပေးနေတာလို့လည်းလောင်းကစားယုံမှာလောက်ကင်နေသူတွေကပြောပါတယ် ဒီအတွက်နှိမ့်နှင်းရေးလှုပ်ဆောင်နေပေမဲ့ဒီလုပ်ငန်းတွေကတော့ရပ်တန့်သွားမဲ့အခြေအနေတွေတော့မရှိသေးပါဘူးလက်တလောမှာထိုင်းဘက်ကလျှက်စစ်မီးနဲ့လောင်စာဆီဖြတ်တောက်မှုတွေကြောင့်မြဝတီဘက်ကလောင်ကစားရုံတွေလက်ပတ်ဖို့အတွက်တော့ခက်ခဲသွားခဲ့တယ်လို့လည်းဆိုပါရယ်နေကြာဆောင်တက်တဲ့ DKBA ကတော့နေရပြန်မဲ့လူတွေကိုစုဆောင်းနေပြီးစစ်ကောင်စီကိုအစီရင်ခံတင်ပြကထိုင်းနိုင်ငံဘက်ကနိုင်ငံသားတွေပြန်လည်လွှဲပြောင်းပေးမယ်လို့လည်းပြောဆိုနေကြပါရယ်ရှင်
မအေးအေးမှာပါရှင်အခုတော့ Polygraph ရုပ်သံကိုချိချရအောင်ပါ American စစ်ဌာနချုပ်ဟာ Ukraine မှာဇီဝလက်နက်စမ်းသပ်ဓာတ်ခွဲခန်းတွေအများကြီးဖွင့်လှစ်ထားတယ်လို့ရုရှားကပြောပါတယ် Ukraine ကတည်ဆုံသူတွေစီကနေကိုတွင်းအင်္ကာတွေထုတ်ယူအသုံးပြုတယ်လို့လည်းပြောနေတာမှန်ကန်ပါသလားအသေးစိတ်ကိုတော့အချက်လက်အခြေခံမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ်ရှင်
ယူကရိန်းဟာလူကိုတွင်းအင်္ဂါတွေကိုစနစ်တကျမတရားယူပြီးဇီဝလက်နက်စမ်းသပ်မှုတွေလုပ်နေတဲ့ဆိုတဲ့သတင်းမှားတွေကိုရုရှားကဆက်ပြီးဖြန့်ဖြူးနေပါတယ်။ရုရှားနိုင်ငံသားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမာရီယာဇာခါရိုဗာကအဲ့ဒီဝါဒဖြန့်တဲ့ကိစ္စနှစ်ခုကိုပေါင်းစပ်ပြီးတလောကပဲပြောသွားတာပါ။ယူကရိန်းကနောက်နိုင်ငံတွေရဲ့အကူအညီနဲ့ကိုတွင်းအင်္ဂါတွေကိုတရားဝင်ရယူပြီးအွန်လိုင်းကနေရောင်းချနေတယ်လို့ဇာခါရိုဗာကဇန်နဝါရီ24ရက်နေ့ကဆွဆွဲသွားပါတယ်။ယူကရိန်းကျမ်းမာရေးဝန်ကြီးဌာနရဲ့နာမည်ခန့်ပြီးအမေရိကန်ကပန်တဂွန်ရဲ့ဇီဝတပ်ခွဲခန်းတွေကိုယူကရိန်းမှာတိစောက်ခဲ့တယ်လို့သူကပြောပါတယ်။ကိုရင်းအင်္ကာတွေရောင်းချပြီးယူကရိန်းကအဲ့ဒီဇီဝတပ်ခွဲခန်းတွေဟာစမ်းသပ်မှုမျိုးစုံလုပ်တဲ့နေရာဖြစ်နေပါတယ်လို့ဇာခါရိုဗာကပြောသွားတာပါ။ရုရှားအစိုးရရဲ့ Sputnik သတင်းကဇန်နဝါရီ25ရက်နေ့မှာပဲအဲ့ဒီဇာခါရိုဗာရဲ့ဆွဆွဲချက်တွေကိုထိဟတ်တဲ့စာရင်းစက်တိုက်တင်ခဲ့ပါတယ်။ Sputnik ကရေးတဲ့တခုမှာနောက်နိုင်ငံတွေကယူကရိန်းကိုလူအင်ကကမ္ဘာမှောက်ကိုဈေးွက်အဖြစ်ပြောင်းလဲလိုက်ပုံလို့ဆိုထားပါတယ်။ဒီဆွဆွဲချက်တွေဟာပါရင်ပါတယ်။2014ခုနှစ်ယူကရိန်းကိုစတင်ကျူးကျော်တဲ့ကရုရှားဟာယူကရိန်းနိုင်ငံသားတွေကိုလူသားမဆန်တဲ့ပုံစံနဲ့ရုပ်ဖြတ်ပြီးအနောက်နိုင်ငံတွေရဲ့ထောက်ခံမှုရော့ကျအောင်လုပ်နေတာပါ။ယူကရိန်းဆိုရကလူအင်ကစိတ်ပိုင်းတွေထုတ်ယူတာကိုတေချာလှုပ်ဆောင်နေတယ်လို့နိုင်ငံသားတွေပေါ်ဇီဝစမ်းသပ်မှုတွေလုပ်နေတယ်လို့လည်းဆွဆွဲတာတွေပါပါတယ်။ဒီဆုံးသူတွေရဲ့အင်္ဂါစိတ်ပိုင်းတွေကိုခွင့်ပြုချက်မရှိဘဲယူဖို့ယူကရိန်းမှာဥပဒေပြဋ္ဌာန်းထားတယ်လို့ Sputnik ကဆွဆွဲပါတယ်။အကြမ်းကြတော့ဒီဆုံးသူတွေသဘောတူတယ်ဆိုရင်အင်္ဂါစိတ်ပိုင်းတွေစားတို့ကုသမှုမှာသုံးဖို့လူရန်ခွင့်ပြုတဲ့ဥပဒေကိုယူကရိန်းလွှတ်တော်က2018ခုနှစ်ကပြဋ္ဌာန်းခဲ့တာပါ။ဒီဆုံးသူကကိုယ်အင်္ဂါလူရန်မှုပြောမထားရင်တော့သူ့မိသားစုကလူရန်ပိုင်ခွင့်ရှိတယ်လို့လည်းဒီဥပဒေမှာဖော်ပြထားပါတယ်။ဒီဥပဒေပြင်ဆင်ချက်ကအင်္ဂါစားထုတ်ကုသတဲ့လုပ်ငန်းတွေကိုပိုကောင်းလာစေဖို့ကြီးရတာပါ။ဒါပေမဲ့သဘောမတူထားပဲလူအင်္ဂါထုတ်ယူတာဟာတရားဝင်တယ်လို့ဘယ်ဥပဒေပြင်ဆင်ချက်ကမှပြောထားတာမဟုတ်ပါဘူး။ယူကရိန်းသမ္မတဖလိုဒီမီယာဇလန်စကီကလူအင်္ဂါရယူတဲ့လုပ်ငန်းစဉ်စောင့်ကြည့်အတည်ပြုမှုတွေကိုအနည်းဆုံးဖြစ်အောင်လျှော်ထားပြီးသူ့အဆိုလုံးဝဥပဒေမဲ့တရားဝင်လုပ်ပေးတယ်လို့လည်းဇာခါရိုဗာကဆွဆွဲပါတယ်။တကယ်လက်တွေ့မှာကဇန်နဝါရီအစောပိုင်းမှာတည်ပြုခဲ့တဲ့ဥပဒေအရယူကရိန်းနိုင်ငံဘယ်နေရာကမဆိုစစ်ပွဲကြောင့်တည်ဆုံသွားတဲ့စစ်သားရဲသားတွေရဲ့ခန္ဓာကိုယ်ကအင်္ဂါစိတ်ပိုင်းတွေကိုစားတော့ကုသရေးမှာပြီးမတော့ပါဘူး။လူရန်သူတွေရွေးချယ်ရနဲ့စားတော့ကုသတဲ့လုပ်ငန်းစဉ်သုံးသက်ကြီးမှာတေချာခဲဖြတ်နိုင်မှုအတွက်အင်္ဂါလူရန်မှုအတည်ပြုနည်းလမ်းတွေကိုတော့အဲ့ဒီဥပဒေကပိုပြီးတင်းကျပ်ထားတာဖြစ်ပါတယ်။
ဒီလိုမှားမှန်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတိအပြုသိရှိခြင်းနဲ့ဆိုရင်တော့ကျမတို့ VOE ရဲ့ Polygraph website မျက်နှာ polygraph.info မှာသွားရောက်ကြည့်ရှုနိုင်ကြပါတယ်ရှင်။သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ကထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။
ပြည်ဝင်အမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနေ့6နာရီကနေ9နာရီထိထုတ်လွှင့်တဲ့ VOA မနေ့ခဲရေဒီယိုအစီအစဉ်ပထမပိုင်းနာရီဝက်ကိုတော့လိုင်းတူနဲ့ဖမ်းယူနိုင်တာပါ။လိုင်းဒိုမီတာ25 kHz 1865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေဖမ်းယူနိုင်နိုင်ပါတယ်။VOA ညာချမ်းရေဒီယိုစီစဉ်ကိုည9:00နာရီကနေ10:00နာရီထိ9.19 kHz 1553ည9.19 Hydrometer 25 kHz, 11.83 ည, Hydrometer 30 kHz, 9.63 ည တို့ အပြင် ပထမ ပိုင်း 나이 ဝင် တဲ့ စနေ တနင်္ဂနွေ မှာ ထပ် တိုး line lambda 190 kHz 1505 တို့ က နေ ထုတ်လွှင့် ပေး နေ ပါတယ် အစီအစဉ် အစဆုံး ကို လူလူမိတ်ဆွေ ရုပ်သံ line VOA မြန်မာ ပိုင်း web စာမျက်နှာ နဲ့ Facebook နဲ့ YouTube လူမှုကွန်ရက် စာမျက်နှာ တွေ က နေ ပြီးတော့ လဲ နားဆင် ကြည့်ရှု နိုင် ပါတယ် မှန်ကန် တဲ့ သတင်း တွေ ကို VOA က တင်ဆက် ပေး နေ ပါတယ် ရှင်
မင်္ဂလာ မနက် ခင်းပါရှင် VOA American အသံရဲ့ 2025 ခုနှစ် ဖေဖော်ဝါရီ လ 19 ရက် ဗုဒ္ဓဟူးနေ့ မနက် ခင်း အစီအစဉ်လေးကို ဆက်ပြီးတော့ ထုတ်လွှင့်နေပါတယ် အခု ဒုတိယ ပိုင်း မှာတော့ မြေကြီးဩဇာ American နိုင်ငံရေးနဲ့ social media လူကြီးများ သတင်းတို ကဘာတလွာ ခီးသွား အစီအစဉ်တို့ကို ကြည့်ရှု နားဆင် ချရပါမယ် အရင်ဆုံးတော့ မြေကြီးဩဇာ အစီအစဉ် မှာရှင် မြန်မာနိုင်ငံမှာ လယ်သမားတွေက ဒေသ အလိုက် ကိုယ့်ရဲ့လဲမြေပေါ်မှာစိတ်ကြိုက်စဘာမျိုးတစ်ခုတည်းကိုသာစိုက်ပျိုးချသလိုမိသားစုစားဖို့ဆိုပြီးကောက်ညင်းစဘာကိုလည်းအ ਨੇ အချင်းစိုက်ချပါတယ်အဲ့ဒီလိုဆန်နဲ့ကောက်ညင်းစဘာမျိုးစလုံးကိုပူရဲစိုက်ပျိုးချတဲ့အတွက်ဝင်းမုံတွေအပြန်လှန်ကူးကုန်ပေးမူလမျိုးရင်းတွေတဖြည်းဖြည်းပြောင်းလဲကုန်ကြပါတယ်ဒီအကြောင်းကိုခင်မောင်ဆိုမင်းကအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
ကောင်းကျင်းစံနဲ့ထညက်ကိုအခြေခံပြီးလှုပ်ကြတာကများပါတယ်အဲ့ဒီအတွက်လယ်သမားအများစုကလည်းဆန်းစပါးကိုသာအဓိကထားစိုက်ပျိုးကြပြီးကောင်းကျင်းစံကိုစီးပွားဖြင့်စိုက်ပျိုးကြတာမျိုးတော့မရှိကြပါဘူး မိမိမိသားစုစားဖို့ဒါမှမဟုတ်မိမိရိုက်ရွာအလိုက်ဝိုင်းဖွဲ့မုတ်လုတ်စားကြဖို့လောက်ပဲစိုက်ပျိုးကြတာကများပါတယ် အဲ့ဒီလိုစိုက်ပျိုးကြရမှာရေပူရအဖြစ်မိမိပိုင်ဆန်စပါးစိုက်တဲ့လက်ကွက်ထဲကအသေးဆုံးလက်ကွက်ထဲမှာဒါမှမဟုတ်စိုက်ပျိုးကွက်တွေထဲကဒေါင့်တနေရာမှာစိုက်ပျိုးကြလိမ့်ရှိပါတယ်ဒါကြောင့်လဲကောင်းကျင်းစိုက်တဲ့လက်ကွက်ဟာအဓိကဆန်စပါးစိုက်ပျိုးတဲ့လက်ကွက်တွေနဲ့တကြောတဲ့တစက်တစက်တည်းဖြစ်နေပါတယ် အကျိုးဆက်ကတော့ဆန်စပါးကိုကောင်းကျင်းစပါးကိုမူရင်းမျိုးရင်းတွေတဖြည်းဖြည်းပြောင်းလဲကုန်ကြပြီးမျိုးနှောတွေဖြစ်ကုန်ကြတယ်လို့စိုက်ပျိုးရေးပညာရှင်တွေကပြောပါတယ်ဒါပေမဲ့လည်းလယ်သမားအများစုကတော့အဲ့ဒီလိုဝင်းမုံကူးတဲ့သဘာဝကိုဂရုစိုက်တာသတိပြုအလေးထားတာသိမ့်မရှိကြပါဘူးဒီလိုစပါးမျိုးတွေတစ်ခုနဲ့တစ်ခုဝင်းမုံကူးတဲ့အကြောင်းကိုရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းဆင်းလဲဖြစ
ုက်တာကတော့ကျွန်တော်တို့နေမြေဒေသကိုက်တဲ့စပါးကျွန်တော်တို့စိုက်လို့ရတယ်။တကွင်းတစ်ဆက်သေးပေါ့နော်။ခြေခြေပြန့်ပြန့်ကိုဒီမျိုးဆိုဒီမျိုးကြတဲ့ပဲစိုက်ပြီးတော့ပေါ့နော်။တကီရွယ်ပြီးတော့စိုက်တဲ့နေပေါ့နော်။အဲ့လိုမဟုတ်ဖက်နဲ့ခါစပါးမျိုးတွေကလည်းစိုက်တယ်။စပါးချင်းချင်းဆိုတဲ့အတကြောင်ပေါ့အခြားမျိုးတွေအားဒီဝုံမုံနေကူတယ်ဝုံမုံကူပြီးတော့နောက်တစ်ခေါက်သူ့အနေပေါ်ထွက်လာတဲ့စပါးမျိုးစေ့တွေကြတော့ကျွန်တော်တို့တဘောတို့သူ့ရဲ့အနံ့အသက်ကပထမမှာအရန်မွေးတယ်ဆိုရင်ဒါအခြားမျိုးနဲ့ရောပြီးတော့အနံ့အသက်ကညော့သွားတာတို့နောက်တစ်ခုကကျွန်တော်သူ့ရဲ့ဆန်စပါးရဲ့ဆန်စေးရဲ့အရွယ်အစားကရှည်မျောမျောပေါ့နော်ကျွန်တော်တို့ဟိုသူ့ရဲ့အရှည်လျားလေးကကောင်းနေတဲ့အခါမှာအခြားဘေးနားမှာစိုက်တဲ့ဟိုတခြားမျိုးတစ်မျိုးကဆန်စေးလုံးတို့တို့ဒါမျိုးတွေဖြစ်နေမယ်ဆိုရင်ဒီဟာမျိုးတွေနဲ့ကျွန်တော်တို့ကရောရှက်မိပြီးတော့ဝုံမုံကူပြီးတော့တစ်ခုနဲ့တစ်ခုနောက်တတိတာအတွက်ဒါတွေကိုဒါပြန်စိုက်မယ်ဆိုရင်နောက်တစ်ခုမှကျွန်တော်တို့ကတကယ်မူရင်းကျွန်တော်တို့ကရတော့မှာမဟုတ်ဘူးဒီမျိုးတွေကကြာလာတဲ့အခါကျတော့ဆက်မျိုးလို့ဖြစ်သွားတာပေါ့နော်
မြန်မာနိုင်ငံမှာကောင်ရင်းဆန်ကိုရိုးရိုးကောင်ရင်းဆန်ဖြူနဲ့ငချိတ်ဆန်ဆိုပြီးနှစ်မျိုးပဲစိုက်ပျိုးကြပါတယ်။ကောင်ရင်းကိုတော့ဆန်ထမင်းလိုနေ့စဉ်စားသုံးကြတာမျိုးမရှိပဲပေါင်းပြီးအဖြူတစ်ဝက်ငချိတ်တစ်ဝက်ရောစပ်စားကြတဲ့ဓလေ့ရှိပါတယ်။စောစောကပြောခဲ့သလိုမျိုးမိမိလက်ွက်ထဲကအလင်းသင့်တဲ့နေရာမှာပဲကောင်ရင်းဖြူနဲ့ငချိတ်ကိုစိုက်ပျိုးကြတဲ့အတွက်မူရင်းဆန်စပါးနဲ့ဝတ်မုံရောပြီးကြာလာတဲ့အခါမှာကောင်ရင်းဖြူတွေဟာစီစီကပ်ကပ်သိမ့်မရှိကြတော့ပဲဆန်ပုံစံမျိုးဖြစ်သွားသလိုဆန်ရဲ့အရသာပိုင်းမှာလည်းမတိမတာပြောင်းလဲသွားတယ်လို့စိုက်ပျိုးရေးသမားတွေကပြောပါတယ်တကယ်တော့ကောင်ရင်းဆန်ဟာအဖြူကောငချိတ်ကောဈေးကောင်းပြီးထမင်းဆန်ထက်ဈေးကြီးပါတယ်အဲ့ဒီအတွက်တချို့မြေလပိုင်းကလောက်ွက်ငယ်လေသမားတချို့ကတော့ကောင်းရင်းဆန်တီးတန့်စိုက်ပျိုးလာတာတွေရှိလာပြီလို့တောင်သူလေသမားဂျာနဲ့တချို့မှာတွေ့ရပါတယ်သို့တော့ကောင်းရင်းကိုရိုးရမုန်းလို့တာနဲ့တခါတရံမှသာစားသုံးကြတာမျိုးရှိတဲ့အတွက်ကြဲကြဲပြန့်ပြန့်စိုက်ပျိုးဖို့ကတော့မလွယ်ကူသေးဘူးလို့ဆိုပါတယ်ဒ ဒီနေ့မှာမြန်မာနဲ့ယဉ်ကျေးမှုချင်းတူတဲ့ထိုင်းနိုင်ငံကကောင်ရင်းကိုမြန်မာတဲ့ပုံမှုစားသုံးကြတာတွေ့ရပါတယ်အဲ့ဒီအတွက်ကောင်ရင်းစံဖြူနဲ့ငချိတ်ကိုကြဲကြဲပြန့်ပြန့်စိုက်ပျိုးကြပါတယ်အဲ့ဒီလိုစိုက်ပျိုးရမှာလဲကောင်ရင်းစပားပဲဖြစ်ဖြစ်စံစပားဖြစ်ဖြစ်ကစားစားတဲ့ကွင်းအပြည့်စိုက်ပျိုးပြီးအမျိုးမတူတဲ့စပားသီးနှံတွေနဲ့မဆက်ဆက်အောင်ကန့်သက်ထားလိရှိပါတယ်ဒါဟာအထူးကဝိမုံမကူအောင်လို့ရည်ရွယ်တာပဲဖြစ်ပါတယ်ဒီနေရာမှာကောင်ကျင်းစံတစ်မျိုးဖြစ်တဲ့ငချိတ်နဲ့ပတ်သက်လို့ပြောချင်တာကအခုအခါမှာကျမ်းမာရေးနဲ့ညီညွတ်တဲ့ဆိုပြီးထိုင်းနိုင်ငံမှာထမင်းအနေနဲ့တော်တော်များများစားသုံးလာကြသလိုအနောက်နိုင်ငံတွေမှာလည်းစားသုံးလာကြပါတယ်အယောင်အရင်အဖြော့အပေါ်မူတည်ပြီး rice berry ဒါမှမဟုတ် brown rice လို့ခေါ်ကြတဲ့ငချိတ်ကောင်ရင်းစံကိုထိုင်းနိုင်ငံမှာစီးပွားဖြစ်စိုက်ပျိုးကြတဲ့အထက်မှာပါဝင်ပါတယ်။ကမ္ဘာမှာစံစဘာထုတ်လုပ်တင်ပို့တဲ့ဒုတိယအဆင့်ရှိတဲ့ထိုင်းနိုင်ငံမှာတော့ဘဲစဘာမျိုးပဲစိုက်စိုက်တခြားစဘာတွေနဲ့ဝိမုံမကူအောင်အထူးဂရုစိုက်ပြီးမျိုးရင်းကိုထိန်းသိမ်းကြပါတယ်။အဲ့ဒီလိုပဲကမ္ဘာမှာထိုင်းနိုင်ငံပြည်ရင်စံတတရအများဆုံးတင်ပို့တဲ့ဗီယက်နမ်နိုင်ငံဟာသူတို့နိုင်ငံကနိုင်ငံတကာတင်ပို့တဲ့စံအရည်သွေးမျိုးရင်းကောင်းကိုတခြားစပားတွေနဲ့ဝိမုံကူပြီးမျိုးကွဲတွေပေါ်ထွက်မလာရေးအတွက်အထူးဂရုစိုက်ကြပါတယ်အဲ့ဒီအတွက်မဲကောင်မြစ်ဝမ်းဒေသတစ်ခုလုံးမှာစပားမျိုးတစ်မျိုးတည်းကိုသာစိုက်ပျိုးကြတယ်လို့ BNN ကိုစိုက်ပျိုးရေးနဲ့ပတ်သက်ပြီးတွားရောက်လေးလာဘူးသူတောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ
် BNN ရဲ့အကောင့်ချက်တွေကိုလေ့လာတာပေါ့ဗျာကမ္ဘာ့စံတင်ဖို့နိုင်ဆုံးနိုင်ငံဖြစ်ရပ်တည်နိုင်တာဘာကြောင့်လဲဆိုတာကိုကျွန်တော်ကသိချင်တာပေါ့ကျွန်တော်သိသလောက်ပြောရရင်တော့ကျွန်တော်တို့သွားလေ့လာတော့အဲဥရောပဘက်ကိုပို့တဲ့ဆန်အမျိုးအစားကိုဘီယန်နန်တောင်ပိုင်းကအထူးသဖြင့်အဲ့မှာစိုက်တာစိုက်တာမှာသူကတခွန်တပြင်းလုံးစိုက်တာပေါ့လေအဲ့ဒီတမျိုးတည်းပဲအဲ့ဒါသိန်းပေါင်းများစွာအလိုစိုက်တာတမျိုးတစ်ခေါ်ကြီးပေါ့ရေသွင်းစနစ်တရားအစစနစ်တကျအစုပ်ပြီးကမှစိုက်တာသူတို့အောင်မြင်တယ်စပ်ပြီးဦးစီးဌာနတွေကတောင်သူနဲ့ဥရောပကိုပို့မဲ့ဆန်ဆိုအဲ့လိုစိုက်တာ
တစ်ဆက်တည်းမှာပဲကမ္ဘာမှာဆန်အများဆုံးတင်ပို့တဲ့နိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံကိုကြည့်ရင်လေသူတို့ရဲ့ကမ္ဘာကျော်ဘတ်စမာတီဆန်ထုတ်လုပ်ရေးကိုမျိုးရိုးဗီဇပြောင်းလဲမသွားအောင်အထူးဂရုစိုက်ကြပါတယ်။အဲဒီဆန်ကိုအဓိကတာစိုက်ပျိုးကြတဲ့ပန်ဂျပ်ပြည်နယ်၊ဟာရီယာနာပြည်နယ်နဲ့နယူးဒေလီပြည်နယ်တွေမှာဆိုရင်တစ်ဆက်တစ်ဆက်တည်းရှိကြတဲ့စပားစိုက်ပျိုးကွင်းတွေမှာတခြားမျိုးကွဲတွေစိုက်ပျိုးခြင်းမရှိအောင်လယ်သမားတွေကိုယ်တိုင်ကအသိရှိရှိနဲ့ဆင်ခြင်ကြသလိုသက်ဆိုင်ရာစိုက်ပျိုးရေးဌာနတွေနဲ့ကုမ္ပဏီတွေကလည်းကြက်ကြက်မက်မက်ရှိကြပါတယ်ဒါဟာမျိုးမတူတဲ့ဝိမုံတွေကူးလာပြီးမူရင်းဘတ်စမာတီစပားမျိုးကိုထိခိုက်မှာကာကွယ်တဲ့အတွက်ဖြစ်ပါတယ်။ဒါပြင်အဲ့ဒီလိုဘတ်စမာတီစပားခင်းကြီးမျက်စိတစ်စုံအစွန်မှာစပားမျိုးမဟုတ်တဲ့တခြားသီးနှံစိုက်ခင်းတွေဝိုင်းရံထားတာဒါမှမဟုတ်တောအုပ်ကြီးကြားခံပြီးမျိုးမတူစပားတွေရဲ့ဝိမုံကူးတာကိုကာကွယ်ထားပါတယ်။အိန္ဒိယကဘတ်စမာတီလိုကဘာကျော်မဟုတ်ပေမဲ့မြန်မာနိုင်ငံကပေါ်ဆန်းမွေးကိုပဲသုံးသပ်ကြည့်ရမယ်ဆိုရင်မြန်မာနိုင်ငံကပေါ်ဆန်းမွေးဟာအရင်ကနိုင်ငံတကာဆန်အရည်သွေးစုရရှိခဲ့ဘူးပါတယ်အဓိကအထက်မြန်မာပြည်မှာရွှေဘိုမြို့နယ်နဲ့အောက်မြန်မာပြည်အေယာဝတီမြို့ဝကျွန်းပေါ်ကမြောင်းမြမြို့နယ်တွေမှာအဓိကစိုက်ပျိုးကြတာဖြစ်ပါတယ်ဒါပေမဲ့လည်းပေါ်ဆန်းမွေးဟာဟိုအရင်ကလိုအမွေအနှံ့တွေရော့ချပြီးဆန်လုံးဆန်သွဲတွေလည်းမတိမတာပုံစံပြောင်းလာတာကိုဆန်ကုံတွေတွေနဲ့စားသုံးသူတွေကသတိထားမိကြပါတယ်။ဒါဆိုရင်တစ်ဆက်တစ်ဆက်တည်းရှိတဲ့စိုက်ပျိုးမြေမှာဆန်ထားတတ်မှတ်ထားတဲ့မျိုးရင်းတစ်ခုတည်းကိုစိုက်ပျိုးကြတာမဟုတ်ဘဲမျိုးကွဲစပားတွေဂျားဖောက်စိုက်ပျိုးလာတဲ့အတွက်ဝိမုံကူးပြီးမူလမျိုးရိုးဗီဇတွေပါပြောင်းလဲလာတာဖြစ်တယ်လို့စိုက်ပျိုးရေးပညာရှင်တွေကဆိုကြပါတယ်တကယ်တော့ဝိမုံကူတယ်ဆိုတာတပင်နဲ့တပင်စိုက်ခင်းတခင်းနဲ့တခင်းအကြာအပင်တွေအောင်မြင်ဖြစ်ထွန်းရေးအတွက်အရေးကြီးပါတယ်လိုအပ်ပါတယ်အခုလိုပြောရတာကမျိုးမတူတာတွေရောပြီးမျိုးကွဲတွေပေါ်လာတာကိုဆိုလိုခြင်းဖြစ်ပါတယ်တောင်သူလယ်သမားအများစုဟာမျိုးဖလာအရာစိုက်ပျိုးရေးကိုလုပ်ကင်တာဖြစ်ကြတဲ့အတွက်ဝိမုံကူတဲ့သဘောတရားကိုသိမသိရှိကြပါဘူးသူတို့တွေသီးနှံစိုက်ပျိုးရေးနဲ့အသိအမြင်ဘုဒ္ဓနယ်ပါရတာဟာစိုက်ပျိုးရေးဌာနတွေကနယ်စင်းပညာပေးတာတွေမရှိတဲ့အတွက်ကြောင့်လည်းဖြစ်ပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA Pay တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက် ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။email လိပ်စာကိုတေချာမှတ်အောင်ရေးဖို့ရလိုပါရဲ့နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့ video ပြည့်တဲ့အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်ခုတော့ American နိုင်ငံရေးဆိုင်ရာသတင်းဆောင်ပါပါရှင်American နိုင်ငံချိုင်းဝန်ကြီး Marco Rubio က Hamas တွေကိုတုတ်တင်ဖယ်ရှားရမယ်လို့ပြောလိုက်ပါတယ်ဣသရေလဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးနဲ့အတူပူးရဲချင်းပါတဲ့သတင်းစာရှင်းလင်းပွဲအတွင်းဂါဇာမှာဟာမတ်တွေရဲ့ဩဇာအပြစ်ဒဏ်ဖယ်ရှားဖို့ဆိုတဲ့သမ္မတဒေါ်နယ်ထရန့်ရဲ့သဘောထားကိုထပ်လောင်းပြောကြတာဖြစ်ပါတယ် VOA သတင်းတောက် Ara Basidi ပြပို့ထားတဲ့သတင်းဆောင်မကိုကိုအောင်အောင်ကပြောပြထားပါတယ်ရှင်
ဟမတ်စ်တွေဣသရေလကနေဖမ်းသွားတဲ့တရားခံ250လောက်တည်းကအမျိုးသားတရားခံ3ဦး15လတာချုပ်နှောင်ခံရပြီးတဲ့နောက်ပြန်လွတ်လာတာပါဣသရေလနဲ့ဟမတ်စ်ကြားအထူးအကိုက်မခံတဲ့အပြစ်ခတ်ရစေးသဘောတူညီချက်အရာတရားခံတွေနဲ့အချင်းသားတွေကုလို့လဲလှယ်တာပါအခုလွတ်မြောက်လာသူတွေတဲ့ဣသရေလနဲ့အမေရိကန်နိုင်ငံသားဆာဂီဒီကဲခံလဲပါဝင်ပြီးခုခါသူဇနီးနဲ့ပြန်လဲဆုံတွေ့နေပါပြီသူဇနီးနဲ့တမိနှစ်ဦးဟာ2023ခုနှစ်အောက်တိုဘာ9ရက်ဟာမတ်စ်တွေဝင်စည်းချိန်လုံခြုံတဲ့အခန်းထဲမှာပုံအောင်နေခဲ့တာပါခုလိုတရားခံတွေလွတ်လာချိန်မှာပဲနိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုလည်းအရှိအလေပိုင်းကိုရောက်နေပါတယ
် Hamas cannot continue as a military
ဟာမတ်စ်တွေအစိုးရတပ်ဖွဲ့လိုမျိုးဆက်ပြီးလက်နက်ကင်တွေလိုမရတော့ပါဘူးလက်နက်ကင်တပ်ဖွဲ့အနေနဲ့ရဲတီဗီအုပ်ချုပ်ရေးထူထောင်တာဒါမှမဟုတ်အကြမ်းဖက်အင်အားသုံးပြီးအုပ်ချုပ်တာမျိုးဆက်လုပ်နေငြိမ်းချမ်းရဖို့မဖြစ်နိုင်ပါဘူးဒါတွေကိုအဆုံးသတ်ပြေးရပါမယ
် that must be eradicated
လွတ်လာတဲ့တရားခံတွေမိသားစုနဲ့ပြန်လည်ဆုံစည်းကြပြီးစေကူတမှုခံယူနေချိန်မှာရူဘီယိုနဲ့ဘန်ဂျမင်နက်တန်ယာဟူကဒေတာတွင်အီရန်ရဲ့လွှမ်းမိုးမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်
Today Secretary Rubio and I had a very
ငါကဲဝန်ကြီးရူဘီယိုနဲ့ကျွန်တော်တို့အဖွဲ့ကိစ္စရအတော်များများဆွေးနွေးကြတာမှာအီရန်ကိစ္စလောက်အရေးကြီးတာဘာမှမရှိပါဘူးဣသရေလနဲ့အမေရိကန်အတူရပ်တည်ပြီးဣသရေလကိုချင်းချောက်မှုကိုတုံ့ပြန်ရမှာပါအရာဒေါ်လာနျူကလ িয়ার လက်နဲ့ပိုင်ဆိုင်လို့မရဘူးဆိုတာကိုကျွန်တော်တို့သဘောတူကြပါတယ်။ဒေတာရင်းအီရန်ရဲ့ရန်လိုတဲ့လုပ်ရက်တွေအဆုံးသတ်ပြဖို့လည်းသဘောတူခဲ့ကြပါတယ
်။ Israel Hamas အပြစ်ရရေးသဘောတူညီချက်အရထောင်ဒဏ်တသက်ကျခံနေရသူ36ဦးအပါအဝင်ပါလက်စတိုင်း369ဦးကို Israel ကပြန်လွှတ်ပေးခဲ့ပါတယ်။ Israel ကတော့အဲ့ဒီလူတွေကိုအကြမ်းဖက်သမားတွေလို့သတ်မှတ်ထားပြီးပါလက်စတိုင်းတွေကတော့လွတ်မြောက်ရေးတပ်ပွဲဝင်သူတွေလို့ခေါ်ဆိုရတယ်။ American သမ္မတဒေါ်နယ်ထရမ့်ကတော့ဂါဇာကိုထိန်းချုပ်လိုတဲ့အစီအစဉ်နဲ့ပတ်သက်ပြီးလွန်ခဲ့တဲ့သတင်းပတ်အတွင်းထပ်လောင်းပြောကြားပါရတယ်
။ We're going to have it and we're going to keep it.
ကျွန်တော်တို့လက်ထဲရောက်လာမှာပါ။ထိန်းသိမ်းထားပြီးတော့ငြိမ်းချမ်းရေးရအောင်လဲဆောင်ရွက်မှာပါ။နောက်ထပ်ဘာပြဿနာမှရှိမှလည်းမဟုတ်ပါဘူး။ကျွန်တော်တို့ကအဆင်ပြေဆုံးဆောင်ရွက်သွားမှာကြောင်းဘယ်သူကမှလည်းမေးခွန်းလာထုတ်လို့ရမှာမဟုတ်ပါဘူး။နေမြေဖုံးဖြိုးတိုးတက်ဖို့အရှိန်အဟုန်နဲ့အကြီးမားဆုံးအရှိန်အဟုန်နဲ့ဆောင်ရွက်မှာပ
ါဟာမတ်စ်ရဲ့စစ်ပွဲအတွင်းဣသရေလကဂါဇာကိုအကြီးအကျယ်ပုံကျဲတိုက်ခိုက်ခဲ့တာပါအကြမ်းဖက်တွေကိုပြစ်မှတ်ထားတုတ်တင်ခဲ့တာဆိုပေမဲ့လည်းပါလက်စတိုင်းတောင်းတဲ့ခြေတည်ဆုံးခဲ့ပါတယ်ထရမ့်ကတော့ဂါဇာကပါလက်စတိုင်းနှစ်တသမ3,000,000လောက်ကိုအိမ်နီးချင်းအီဂျစ်နဲ့ဂျော်ဒန်ကလက်ခံပေးဖို့ပြောဆိုနေတာပါခင်ဗျာ
ခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနစ်ဗီဒီယိုသတင်းတွေကိုပြောပြပေးပါမယ်။အမေရိကန်နဲ့တောင်ကိုရီးယားလက်နက်အစ်စ်ခြေစစ်တွေနဲ့ပူရဲစစ်ရေးလေ့ကျင့်ခဲ့ပါတယ်။ကမ္ဘာကျော်အဆိုတော် Ed Sheeran အိန္ဒိယလမ်းဘေးမှာဖြုတ်ပစ်တာရဲကမိုက်ကျိုးဖြုတ်ပစ်တဲ့ဗီဒီယိုပြန်နေပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနစ်သတင်းတွေကိုမိုက်အေးတနာကျော်စူးစီးတင်ဆက်ထားပါတယ်ရှင်။
အမေရိကန်နဲ့တောင်ကိုရီးယားကစစ်တပ်တွေတကယ်လက်နက်တွေနဲ့ခြေတွေတုံးပြီးတော့ဖေဖော်ဝါရီလ10ရက်နေ့ကစစ်ရေးလေ့ကျင့်ခဲ့ကြပါတယ်။ ဒီစီရေးလေးချင်းမှာပူပေါင်းလေကြောင်းအင်အားကိုပြသတာဖြစ်တယ်လို့နိုင်ငံရဲ့အာခေါင်ခိုင်မာတဲ့ကာကွယ်ရေးအနေအထားကိုထိန်းထားနိုင်အောင်လို့အလေးနဲ့ထားလှုပ်ဆောင်နေတယ်ဆိုတာပြသတာဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်။အားလုံးသိတဲ့အတိုင်းစစ်မြေပြင်မှာဆက်သွယ်ရေးလမ်းကြောင်းတွေကအထူးအရေးကြီးပါတယ်တဲ့။တခြားတရင်တွေနဲ့လည်းညှိနှိုင်းဆောင်ရွက်ရပါတယ်။အားလုံးကရေးပါတဲ့လေ့ကျင့်မှုတွေဖြစ်တယ်လို့ American Tennis Striker တိုက်ခိုက်ရေးတရင်ကလေ့ကျင့်ရေးအရာရှိကပ္တိန်ဒက်ကလက်ဆက်ကပြောပါတယ်။ကိုရီးယားစစ်တပ်ကဒုတိယပူဂျူချောင်မင်ကလည်းဒီဝေဟင်းနဲ့မြေပြင်ပူးပေါင်းလေ့ကျင့်မှုကနေပြီးတော့နီးဗျူဟာကျွမ်းကျင်မှုတွေအများကြီးတိုးတက်လာပါတယ်။တိုက်ခိုက်ရေးဆွေးရေးပူကောင်းလာစူးစမ်းတော့မှာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကဒုဗိုလ်ဂျူချောင်မင်ကပြောပါတယ်။စနေနေ့ဖေဖော်ဝါရီ10ရက်နေ့ကတော့မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်ကအမေရိကန်ရဲ့နျူကလ িয়ার ဗျူဟာလက်နဲ့ဖြန့်ကျက်ထားမှုနောက်ပြီးစစ်ရေးလေ့ကျင့်မှုတွေနဲ့ဂျပန်တောင်ကိုရီးယားတို့နဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုတွေဟာဒေသရင်းစစ်ရေးချိန်တွင်ရှာကိုမငြိမ်မမျှဖြစ်စေပြီးတော့လုံခြုံရေးအခြေအနေတွေပြင်းထန်တဲ့စိန်ခေါ်မှုဖြစ်စေတယ်လို့မြောက်ကိုရီးယားသတင်းဌာန KCN ကဖော်ပြပါတယ်။ကွာဂျိုဘောလုံးသမားခရစ်စတီယာနိုရော်နယ်ဒိုရဲ့စနစ်ပေးအမြင့်ရှိတဲ့ကျေးရုပ်ကိုတော့အမေရိကန်ပြည်အောင်စုရဲ့လူစီကားဆုံးဖြစ်တဲ့နယူးယောက်မြို့မှာလာချတော့သူ့ရဲ့ပြည်အသက်တွေအော်ဟစ်ပြော်အားပေးခဲ့ကြတာပါ။သူ့ရုပ်ထုကိုထုလုပ်တဲ့ပပူးဆရာကအစာဂျီယိုဖာနာရီဖြစ်ပြီးတော့ဖေဗရူလာ5ရက်နေ့မှာရော်နယ်ဒိုရဲ့အသက်40ပြည့်မွေးနေ့အထိမ်းအမှတ်သူ့ရဲ့အောင်မြင်တဲ့အားကစားသမားဘွားနဲ့အားကစားကျယ်ပွင့်ဖြစ်တဲ့ကမ္ဘာမှာလွှမ်းမိုးထားနိုင်မှုကိုဂုဏ်ပြုတဲ့အနေနဲ့ဒီရုပ်ထုကိုထုလုပ်ခဲ့တယ်လို့ဆိုပါတယ်။ဒီရုပ်ထုကိုဂျစ်ကားနဲ့တဲလာတာဖြစ်ပြီးတော့နေရာပြောင်းထားလို့ရအောင်ရွှေ့နိုင်ပြုနိုင်ဖြစ်ပါတယ်။ပပူးဆရာကကမ္ဘာတဝန်းရော်နယ်ဒိုရုပ်တုတိတ်ပြီးမရှိလာပါဘူး။ဒါကြောင့်မလို့သူကအမေရိကန်သမ္မတထရမ့်ရုပ်တုလည်းမဟုတ်အီလွန်မတ်ရုပ်တုလည်းမဟုတ်အဲ့ညောင်စလုံးတော့ချစ်ပါရင်ဒါမှလည်းခရစ်စတီယာနိုရော်နယ်ဒိုရုပ်တုကိုပဲထုလိုက်တယ်လို့ပြောထားပါတယ်။အခုအဲ့ဒီရုပ်တုကိုကမ္ဘာတဝန်းမှာလှည့်လည်ပြသဖို့စီစဉ်ထားတယ်လို့လည်းသူကဆိုပါတယ်။အိန္ဒိယနိုင်ငံရဲ့နည်းပညာမျိုးတော်လို့ပြောနေတဲ့ဘန်ဂါလူးမှာကမ္ဘာကျော်ဗြိတိရှ်အဆိုတော်အက်ချီရန်ရဲ့လမ်းဘေးဖျော်ဖြေပွဲလေးကိုရဲတွေရုတ်တရက်လာပြီးတော့ရက်လိုက်လို့ပရိသတ်တွေဒေါသထွက်ကြပြီးတော့အက်ချီရန်ကလည်းပြန်ပြီးတော့ရှင်းလင်းချက်ထုတ်ပြန်ခဲ့ရပါတယ်။တီရှပ်ဖြူဘောင်းမီတို့ဝတ်ထားတဲ့အက်ချီရန်ကတနင်္ဂနွေနေ့ညဖေဗရူလာ10ရက်နေ့ညပိုင်းဖျော်ဖြေပွဲမစခင်နေ့လယ်မှာဘန်ဂါလူးမျိုးလယ်ကလမ်းဘေးမှာကြိုတင်ကြညာမထားဘဲနဲ့ဂီတာတီးပြီးတော့သွားပြီးတော့တိဆူဖျော်ဖြေတာဖြစ်ပါတယ်။သူရဲ့နာမည်ကြီးရဲ့ Shape of You တချင်းကိုစိုးနေတော့ရဲတယောက်ရောက်လာပြီးတော့မိုက်ခရိုဖုန်းကိုဖြုတ်ချလိုက်လို့ဝိုင်းကြည့်နေတဲ့ပရိသတ်တွေစူးစူးညံ့ညံ့အော်ဟစ်ကန့်ကွက်ခဲ့တာပါ။မြို့ရဲ့လူအများဆုံးလန်ဒလန်မှာအခုလိုဖျော်ဖြေဖို့ပွဲစီစဉ်သူတွေကခွင့်မပေးထားဘူးလို့ရဲကပြောပါတယ်။ဗြိတိန်နိုင်ငံမှာအခုလိုမျိုးလမ်းဘေးဖျော်ဖြေရင်းနဲ့ဂီတလော့ကာတွေရောက်လာတဲ့ Ed Sheeran ကတော့သူ့ရဲ့ Instagram စာမျက်နှာမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ရေးထားတော့သူ့မှာဖျော်ဖြေခွင့်ရှိထားပြီးသားပါလို့ဆိုပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကအဲ့လိုဖြစ်သွားတာကိုပြည်သက်တွေရိုက်ကူးထားတဲ့ဗီဒီယိုလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့သွားပြီးတဲ့နောက်မှာသူက Instagram စာမျက်နှာပေါ်မှာအခုလိုမျိုးရှင်းပြထားတာပေါ့အဲ့ရှီရင်ကအိန္ဒိယမှာဂီတဖျော်ဖြေပွဲတွေလုပ်နေတာဖြစ်ပြီးတော့အဲ့ညမှာပဲအိန္ဒိယအဆိုတော် Shipper Round နဲ့တွဲပြီးတော့လူထောင်ပေါင်းများစွာရှိမှာလေဟာပြင်ဖျော်ဖြေပွဲကျင်းပခဲ့ပါတယ်။ MotoGP Motorcycle ပြိုင်ပွဲတမိုင်းမှာပထမအဆုံးအကြိမ်ပြိုင်ပွဲရာသီအဖွင့်ကိုတော့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပခဲ့ပါတယ်။ MotoGP စိုက်ကဲသမားတွေနဲ့ပြိုင်ပွဲဝင်အသင်းတွေရှေးဟောင်းမှာပဲဖျားကြောင်ရှေ့မှာစုဝေးပြီးတော့ဓာတ်ပုံရိုက်ခံခဲ့ကြတာပါ။ဖေဗရူလာ9ရက်နေ့ကဘန်ကောက်ကတုတ်တုတ်သုံးဘီကားလေးတွေနဲ့ဘန်ကောက်မြို့လမ်းတွေကိုဖြတ်သွားတော့လမ်းတစ်လျှောက်လူလူပြည့်သက်ကစောင့်ပြီးတော့အားပေးခဲ့ကြပါတယ်။ပွဲရန်အစီအမင်းရောက်တော့လဲသူတို့ကိုစောင့်နေတဲ့ပြည့်သက်ကိုတွားပြီးတော့နှုတ်ဆက်ခဲ့တာပါ။2025 MotoGP Cycle Champion ပြိုင်ပွဲရာသီအတွက် February 12ရက်နဲ့23ရက်နေ့တွေမှာထိုင်းနိုင်ငံဘူရီယန်ပြည်နယ်က Cycle ပြိုင်ပွဲမှာဆန်သက်ပြင်ဆင်မှုတွေပြုလုပ်မှာပါ။ဒီနှစ်ပြိုင်ပွဲရာသီကိုတော့ထိုင်းနိုင်ငံရဲ့ချမ်းနိုင်ငံတကာ Cycle ပြိုင်ပွဲမှာ February 28ရက်နေ့ကနေမတ်လ2ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။ MotoGP ပြိုင်ပွဲရာသီအစကိုအရှေ့တောင်အာရှဒေသမှာစတင်တာ။ဒါပထမအဆုံးချိန်ဖြစ်ပြီးတော့ပြိုင်ပွဲ22ပွဲကိုနိုဗင်ဘာလလယ်အထိနိုင်ငံ18နိုင်ငံမှာကျင်းပမှာဖြစ်ပါတယ်။ဂျပန်နိုင်ငံမြောက်ပိုင်းဟိုက်ကိုရိုကျွန်းက OB Hero မြို့မှာဖေဖော်ဝါရီ4ရက်နေ့မနေ့လင်းလာတော့ဖြူဖွင်းနေတဲ့စီးနင်းပြင်ကြီးကိုအားလုံးတွေ့လိုက်ကြရတာပါ။ကားတွေအားလုံးစီးနင်းတွေအောင်မြုပ်နေပြီးတော့လမ်းတွေအားလုံးလည်းအဖြူရောင်စီးနင်းတို့ဖုံးလွှမ်းနေပါတယ်။ ။ဗိုးလီဝတာတာဝန်ရှိသူတွေကတော့တညာလုံးစံချိန်တင်နှင်းချခဲ့တယ်လို့ပြောပါတယ်။အင်အားပြင်းတဲ့လေပြင်းအားနဲ့ရဝင်းလေရုထဲမှာစိုးထိုင်းစာများတဲ့အခြေအနေတို့ကြောင့်တနင်္လာနေ့ည February 3ရက်နေ့ကစပြီးတော့အင်္ဂါနေ့မနေ့9နာရီအထိ12နာရီတွင်မှာနှင်းထုက 1.29 မီတာပင်နဲ့ဆိုရင်၄ဘီကျော်ကျခဲ့လို့တနင်္ဂနွေလုံးမှာစံချိန်တင်သွားတာဖြစ်ပါတယ်။လူတွေဟာခါလောက်ထိမြင့်နေတဲ့နှင်းတွေကြားထဲမှာလမ်းလျှောက်ဖို့ကြိုးစားနေတာတွေ့ရပြီးတော့လမ်းတွေနဲ့ကားတွေအားလုံးလည်းနှင်းတို့ဖြူဖြူအောင်မှမြုပ်နေတာတွေ့ရပါတယ်ရှင
်။မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တဲ့င်းကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလာတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကတဲ့င်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေတဲ့င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
အခုတော့ကဘာတလွားခီးသွွားစီစဉ်ကိုချိချရအောင်ပါရှင်ခရိုအေးရှားနိုင်ငံမြောက်ပိုင်းဒေသကိုအလဲသွားရင်အသေးပုံကွတ်ကီးမုန့်တွေကမဝယ်မဖြစ်တဲ့အင်းအပြန်အမှတ်တရလက်ဆောင်တွေဖြစ်ပါတယ်စားလို့ရတဲ့ဖြစ်စီတွေနဲ့လှလှပပလှုပ်ထားပြီးမဲ့စားဖို့တဲ့အလှဆင်ဖို့ရည်ရွယ်ထုတ်လုပ်ထားတဲ့အသေးပုံမုံတွေအကြောင်းမဆွမြတ်မုံနဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေတွားပြီးတော့လေ့လာကြရအောင်ပါရှင
်ခရိုအေးရှားနိုင်ငံမြောက်ပိုင်းဒေသမှာရှိတဲ့မာရီယာဘီစထရီဆာမြို့ကိုရောက်ပြီးဆိုရနဲ့မြို့နာမည်ရေးထားတဲ့အသေးပုံဆိုင်ပုတ်ကြီးကကြိုးစုံနေပါတယ်ဒီဒေတာဘက်မှာ18ရာစုလောက်ထဲကရေပန်းစားခဲ့တဲ့အသေးပုံ gingerbread cooking ပုံတွေကြောင့်အခုလိုမျိုးမြို့အဝယ်မှာတွေကအနီရောက်အသေးပုံ cooking ပုံဆိုင်ပုံကြီးကိုတွေ့ရတာပါလီချီတာလို့ဒေတာကန်တွေပြောကြတဲ့ cooking ပုံတွေကဥရောပတခြားနေရာတွေမှာ Christmas အချိန်မျိုးတွေ့ရလေးရှိတဲ့ gingerbread cooking ပုံတွေနဲ့ဆင်ပါတယ်ဒါပေမဲ့ creation မြောက်ပိုင်းဒေတာဘက်ကမုံတွေရဲ့ထူးခြားမှုကတော့မုံတစ်ခုလုံးကိုအနီရောက်လှုပ်ထားတာအပြင်အဓိကအသေးပုံတွေလှုပ်ကြတာဖြစ်ပါတယ်ကူကီမုံလို့ပြောပေမဲ့လီချီတာမုံတွေကစားဖို့မဟုတ်ပါဘူးစားလို့ရတဲ့ပစ္စည်းတွေအယောင်တွေနဲ့လှုပ်ထားပေမဲ့အထီးကားကလက်ဆောင်ပေးဖို့ရည်ရွယ်လှုပ်ထားတာပါခရိုအေးရှားနိုင်ငံဇာဂရက်မြို့တော်ရဲ့မြောက်ဖက်25မိုင်လောက်သာဝေးတဲ့မာရီယာဘီစထရီဆာမြို့မှာခရိုအေးရှားလူမျိုးတွေအထွတ်အမြတ်ထားတဲ့စိန့်မယ်ရီဘုရားရှိခိုးကျောင်းရှိပါတယ်လွန်ခဲ့တဲ့နှစ်ပေါင်း300ကျော်တည်းကဒီဘုရားရှိခိုးကျောင်းကိုလာပြီးဝတ်ပြုကြတဲ့ဘုရားဖူးတွေကြောင့်လီချီတာကူကီးမုံလက်ဆောင်တွေလှုပ်ကြတဲ့အစဉ်အလာဟာဒီကနေ့အထိရှိနေတာဖြစ်ပါတယ် The Shrine of Saint Mary ဘုရားကျောင်းကိုခရိုအေးရှားနိုင်ငံရဲ့နိုင်ငံတော်ဝတ်ပြုကျောင်းအဖြစ်1915ခုနှစ်ထဲကသတ်မှတ်ထားတာကြောင့်ဒီကိုတကူးတကလာပြီးတော့ဆူတောင်းဝတ်ပြုကျသူတွေမပြတ်ရှိပါတယ
်လီချီတာဒီအကောဝဲဒမွန်ပေါ်ဝစ်မာရီဘီစစ်စဒေါစတာဗဲဇန်ဥစဝက
်တမိုင်းကျောင်းနဲ့ပြောမယ်ဆိုရင်တော့လီချီတာလက်ဆောင်တွေဟာမာရီယာပီထရီဆာမြို့ကစိတ်မီရီဘုရားရှိခိုးကျောင်းနဲ့ဆက်ဆက်ပါတယ်communicate ဘာသာရေးဖိနှိပ်ခံထားတဲ့ကာလတွေမှာတော့မှဖျားရှိခိုးချောင်းစီကိုလာပြီးတော့ဝတ်ပြုတဲ့ဖျားဖူးတွေရှိခဲ့တာကြောင့်လက်ဆောင်မုံလို့တဲ့အလေးထားပျောက်ပြတ်မသွားတာပါဒီဘက်ကဘာသာရေးကြောင့်လာတဲ့ဖျားဖူးတွေကရိုးရာပုံမြင်နေထဲမှာပါတဲ့အတိုင်းပဲအမှတ်တရလက်ဆောင်ပစ္စည်းတွေကိုလည်းဝယ်သွားခြင်းကြပါတယ်ဒါကြောင့်လည်းလီချီတာလက်ဆောင်လို့တဲ့အစဉ်လာဆက်ပြောရှိတာပါပြဖူးလာကြတာရောအသေးပုံမုတ်လက်ဆောင်လှုပ်တာရောတခုနဲ့တခုဆက်ဆက်နေတဲ့အရေးကြီးတဲ့အကြောင်းလေးလို့ကျွန်မထင်ပါတယ်
။ချစ်သူခင်သူတွေကိုလက်ဆောင်ပေးဖို့အမှတ်တရပစ္စည်းတွေအဖြစ်နဲ့လီချီတာမုတ်တွေကိုဝယ်ကြတာမို့အသေးပုံတွေကလူကြိုက်အများဆုံးဖြစ်ပါတယ်။အထူးသဖြင့်ခရိုအေးရှားမှာလူငယ်အမျိုးသားတွေကသူတို့သဘောကျတဲ့မိန်းကလေးတွေကိုလက်ဆောင်ပေးပြီးအသိပေးတဲ့အလေးအထားကြောင့်ချစ်ချင်းမြတ်တာကိုကိုစားပြုတဲ့အနီရောက်အသေးပုံလီချီတာကွတ်ကီးမုတ်တွေဖြစ်လာတာလို့လည်းလီချီတာမုံလက်ဆောင်တွေကိုကြွန့်ကြွန့်ကျင်ကျင်လှုပ်တတ်တဲ့ဒေသခံက AP သတင်းဌာနကိုရှင်းပြပါရယ်
။ Значит, сердце некакой наипопулярный облико на самой ма символ.
အသေးပုံကတော့လူကြိုက်အများဆုံးပါ။အနီအောင်ဖြစ်တဲ့အတွက်ချစ်ချင်းမြတ်တာကိုလည်းကိုစားပြုပါရယ်။ဒ ဖျားဖူးတွေအတွက်အဓိကရည်ရွယ်ပြီးတော့လုပ်တဲ့လက်ဆောင်တွေကနေမှန်တဲ့တဲ့လေးတွေထည့်ပေးတဲ့အစဉ်လာဖြစ်လာတာပါလူငယ်မျိုးသားတယောက်ဟာသူသဘောကျတဲ့အမျိုးသမီးငယ်တယောက်ကိုလက်ဆောင်ပေးတဲ့အခါမှာဒီမျိုးသမီးငယ်ကအသေးပုံမုံရင်မှန်နေရနေပြီးတော့သူ့ရုပ်သူပြန်ပြီးတော့မြင်တွေ့ရပါလိမ့်မယ်သဘောကတော့လက်ဆောင်ပေးတဲ့အမျိုးသားဟာသူ့ရဲ့မိန်းကလေးဖြစ်စေခြင်းလို့ပေးတာဆိုတဲ့သင်္ကေတပါအသေးပုံတွေအပြင်တခြားပုံစံတွေလည်းလုပ်ပါတယ်ခရစ်စမတ်ကိုကိုစားပြုတဲ့ခေါင်းလောင်းပုံနှစ်သမီးပုံခရစ်စမတ်တစ်ပင်ပုံတွေလည်းလုပ်ပါတယ်အစ္စတာအတွက်လည်းကျေးဥပုံစံယူရုပ်ပုံစံလစ်ချီတာကူကီးမုန်တွေကိုလုပ်ပါတယ်ရာသီအလိုက်သက်ဆိုင်တဲ့ပုံမျိုးတွေလုပ်ဖြစ်ကြပါတယ
်1600ပြည့်နှစ်ပိုင်း18ရာစုတွေကလှုပ်လာတဲ့နေ့တွေအတိုင်းခရိုအေးရှားကလစ်ချီတာမုန်လက်ဆောင်တွေကိုဒီကနေ့အထိလုပ်နေကြတာဖြစ်ပါတယ်ကျုံမုံတကြားမုံဖုတ်ဆိုတာနဲ့ဂျင်းပါတဲ့ဟင်းခတ်အမွှေးမုံတို့နဲ့လီချီတာမုံတွေကိုလှုပ်ကြပါရယ်မုံတွေပေါ်မှာမုံဖုတ်ကျွမ်းကျင်သူရဲ့ကိုပိုင်ဒီဇိုင်းအလှဆင်မှုမျိုးစုံကိုတွေ့နိုင်ပါရယ်အသေးပုံမုံတွေပေါ်မှာတော့မှန်လေးတွေအပြင်တချို့ကရုပ်ပုံတွေထည့်ကြသလိုတချို့ကချစ်ချင်းဖော်ပြတဲ့စာသားတွေကိုရေးထားကြပါရယ်မင်္ဂလာဆောင်တွေအတွက်လှုပ်တဲ့လီချီတာမုံတွေမှာတော့သတို့သားသတို့သမီးနာမည်နဲ့မင်္ဂလာရက်တွေကိုဖော်ပြကြလေးရှိပါရယ်လီချီတာမုံကိုကျွမ်းကျွမ်းကျင်ကျင်လှုပ်တတ်သူတွေကအစင်းစင်လက်ဆင့်ကမ်းလာကြတဲ့လက်မှုအတတ်ပညာတစ်ခုဖြစ်တာမို့ထိမ့်သိမ့်ရမယ့် ICH ကမ္ဘာအမွေအနှစ်တစ်ခုအဖြစ်နဲ့လဲကုလသမဂ္ဂ UNESCO က2010ခုနှစ်ထဲကသတ်မှတ်ထားပါတယ်ခရိုအေးရှားနိုင်ငံကပွဲတော်တွေမှာမပါမဖြစ်တဲ့လီချီတာကူကီးမုံတွေဟာခရိုအေးရှားလူမျိုးဆိုတာကိုလည်းကိုစားပြုတဲ့အတွက်ဒီလက်မှုပညာကိုအသိအမှတ်ပြုတာဖြစ်တယ်လို့ဇာဂရက်မြို့တော်မှာရှိတဲ့ Zagreb Ethnographic ပြတိုင်မှုကရှင်းပြပါတယ
်။ Zanimljivo je da je svaki majstor ima
ဒီချီတာလုံးတက်တဲ့သူတိုင်းစီမှာကိုယ်ပိုင် style နေရှိကြတာကစိတ်ဝင်စားမှုကောင်းပါတယ်။အခြေခံလုံနည်းတူကြပေမဲ့တယောက်နဲ့တယောက်ကွဲပြားမှုလေးတွေရှိကြပါတယ်။အပေါ်မှာအလှဆင်ပုံဖော်ကြတာကွဲပေမဲ့အလုံးကအဓိကအနီရောင်ကိုပဲသုံးကြတာကထူးခြားမှုတစ်ခုဖြစ်ပါတယ်။ဒါကြောင့်လဲဒီလက်မှုပညာကို UNESCO ရဲ့ Drum Map အမွေအနှစ်အဖြစ်ထိန်းသိမ်းမှု ICH စီရင်မှာထည့်သွင်းတာပါ။
ဒီပြရိုက်မှာ1600ပြည့်နှစ်ပိုင်းတွေကလီချီတာမုံတွေကိုပုံသွင်းပြုလုပ်တဲ့မိုးတွေကိုထိန်းသိမ်းထားပါတယ်။အခုလိုမျိုးနှစ်ပေါင်းရာချီတွေကခရိုအေးရှားမှာအသုံးပြုခဲ့တဲ့သစ်သားမှုအများဆုံးကဒီပြရိုက်မှာရှိပါတယ
်။ဝိုင်ရောဘတ်ကိုဒနာစဝေချတ်ဆဒမ်နစ်တော့စတိုလျချာ
လီချီတာလက်မှုပညာက1600ပြည့်နှစ်ပိုင်းတွေကတည်းကစရှိခဲ့တာဖြစ်ပြီးတော့1900ပြည့်နှစ်ပိုင်းရောက်တဲ့အချိန်မှာတော့ပို့ပြီးတော့ရေပန်းစားခဲ့ပါတယ်။အဲ့ဒီချိန်ကလေးကဒီကနေ့အထိဆက်ရှိနေတာဖြစ်ပါတယ်။ခရိုအေးရှားမြောက်ပိုင်းဒေသမှာလီချီတာကျွမ်းကျင်ကျင်လောက်နိုင်တဲ့သူက35ယောက်လောက်ပဲရှိပါတယ်။လူငယ်မျိုးဆက်တွေကလည်းဒီပညာကိုလက်ဆင့်ကမ်းသင်ယူနေကြတာတွေ့ရတာမို့လို့ဝမ်းသာစရာကောင်းပါတယ်။လူငယ်တွေကမုတ်လုတဲ့လက်မှုပညာကွဲပြောက်မသွားအောင်ဆက်လက်ထိန်းသိမ်းနေကြပါတယ်။
လီချီတာကူကီးမုံလက်ဆောင်တွေကိုလှုပ်တက်ကြသူအများစုဟာဇာဂရက်မြို့တော်အပါအဝင်ခရိုအေးရှားနိုင်ငံမြောက်ပိုင်းဒေသကမြို့တွေမှာရှိကြပါတယ်။နိုင်ငံတော်ဖျားရှိခိုးကျောင်းရှိတဲ့မာရီယာဘီစထရီဆာမြို့မှာတော့ရောက်လာကြတဲ့ဖျားဖူးဧည့်သည်တွေအတွက်အသေးပုံလီချီတာမုံလက်ဆောင်တွေကိုတစ်နှစ်ပတ်လုံးမပြတ်တွေ့ရမှာဖြစ်ပါတယ်။စားဖို့ထက်အမှတ်တရသိမ်းထားဖို့ရည်ရွယ်လှုပ်ထားတဲ့လီချီတာမုံလက်ဆောင်တွေကိုအသေးအချာသိမ်းထားရင်15နှစ်လောက်ခန့်တယ်လို့ပြောပါတယ်ရှင်။ကျမဆွေမြမမ
ဗီယိုရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအချက်ပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်သုံးနှစ်ကြာရုရှားယူကရိန်းစစ်ကိုအဆုံးသတ်ဖို့မျှတရေရှည်တည်တံ့တဲ့ဖြည့်ရှင်းပုံတည်းရဖို့အမေရိကန်ပြည်ထောင်စုကကြိုးပမ်းနေတယ်လို့နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကအင်ကာနေမှာပြောပါတယ်ငြင်းချင်ရဖို့ရုရှားရောယူကရိန်းမှာအလျှော့ပေးကြရပါမယ်လို့လည်းသူကပြောပါတယ်ရှင်။ဒီနေ့မှနှောင်းပိုင်းတောင်အာဖရိကနိုင်ငံကအင်းရှင်ဖြစ်လက်ခံကျင်းပမယ်စီးပွားရေးအင်အားကြီးနိုင်ငံ20 G20 ရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုမတက်ဘူးလို့အမေရိကန်ကပြောပါတယ်။ဂျိုဟန်နက်စ်ဘတ်မှာကျင်းပမယ် G20 အစည်းအဝေးအစည်းအဝေးဟာအမေရိကန်ဆန့်ကျင်ရေးဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုက X လူမှုစာမျက်နှာမှာကြေညာထားပါတယ်။စနေနေ့မှာဒဇဂန်အစ္စရေး6ယောက်ကိုလွှတ်ပြီးဂျာသာပရင်းနေမှာတေဆုံးသွားသူ4ယောက်ရဲ့အလောင်းတွေကိုပြန်ပေးမယ်လို့ဟာမတ်စ်ခေါင်းဆောင်ကပြောဆိုထားပါတယ်။တေရှိလို့ရတဲ့အိမ်တွေနဲ့ဆောက်လုပ်ရေးပစ္စည်းတွေတဲခွင့်ပြုချောင်းအစ္စရေးကကြီးညာလိုက်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုလွှတ်ပေးတာဖြစ်ပုံရတယ်လို့ယူဆနေကြပါတယ်။ အမေရိကန်မှာလူမှုဖူလုံရေးလက်ခံရရှိသူတွေရဲ့သတင်းချက်လက်တွေရယူခွင့်တောင်းဆိုရတဲ့ပတ်သက်ပြီးလူမှုဖူလုံရေးဌာနရဲ့ယာယီကော်မရှင်နာမြင့်ကြီးယာရုကအနားယူလိုက်တယ်လို့ AP သတင်းကဖော်ပြထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကနှမ်းလောင်ဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မတင်ကြည့်ထိုက်ပါ။